Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်။အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2020ပြည့်နှစ် March 6ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းလိုမီတာ1925/32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။တောက်ကြညအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်။
ကျမကတော့ဆုမြတ်မမအမေရိကန်ပြည်တော်စုမှာ COVID-19 ရောဂါပြန့်နှံ့မှုတိုက်ဖျက်ရေးအရေးပေါ်အသုံးစိတ်ဒေါ်လာ8ဘီလီယံကျော်သုံးစွဲမဲ့ဥပဒေချမ်းကိုသမ္မတဒေါ်နယ်ထရမ့်အခုမကြာခင်ကပဲလက်မှတ်ရေးထိုးလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအခမ်းအနားတစ်ခုကိုတနတ်သမားဝင်ရောက်ပစ်ခတ်မှုကြောင့်28ယောက်ထက်မနည်းသေဆုံးသွားပါတယ်။ခုလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တောက်ကြညအတွက်သောရရှင်နေနားဆင်ရမယ့်ထိတဲ့ရောက်သတင်းလွှာတွေကတော့မြန်မာနိုင်ငံမှာ COVID-19 စောင့်ကြည့်လူနာ2ဦးနဲ့တန်ရလူနာတူတို့ယောဂါရှိမရှိစောင့်ကြည့်နေချိန်မှာပဲတည်ဆုံသွားတဲ့သတင်းနဲ့အတူဒီလိုမျိုးဒီမြန်မာနိုင်ငံတွင်းမှာကူးစက်တာမျိုးတွေဖြစ်လာလို့ရှိရင်အကောင်းဆုံးထိန်းချုပ်နိုင်အောင်ဆောင်ရွက်ထားပါတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
ကျွန်တော်တို့မှာ strategy တွေရှိတယ်ပေါ့နော်ဝန်ကြီးဌာနအနေနဲ့ containment strategy တွေရှိတယ် control strategy တွေရှိတယ်ပြီးခါကျတော့ mitigation ပေါ့အဲ့ strategy တွေရှိတယ်
ပြည်သူ့ကျန်းမာရေးဦးစီးဌာနလက်ထောက်ညွှန်ကြားရေးမှူးဒေါက်တာထူးမြင့်စွေပြောသွားတာပါရှင်နောက်ပိုင်းမှာသတင်းအပြည့်စုံနားဆင်ရပါမယ်နောက်ဒီတက်မတော်ကတင်ဆက်ထားတဲ့မွေးရဆေးဝါးတွေကိုဒီသတင်းတောက်တွေနဲ့နိုင်ငံခြားစစ်တမ်းမှုတွေလိုက်ပြတဲ့ခီးစင်မှာလိုက်ပါသွားတဲ့ VOA မြန်မာပိုင်းသတင်းတောက်နဲ့ဆက်သွယ်မေးမြန်းချက်နဲ့အတူရခိုင်ပြည်နယ်မြောက်ပိုင်းပုံနှကျွန်းမြို့နယ်တွေကပျောက်ဆုံးသွားတဲ့အရသားတွေရဲ့သတင်းအကြောင်းနောက်ဆုံးပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အပတ်စဉ်ကဏ္ဍတွေမှာတော့နိုင်ငံတကာအမျိုးသမီးများနေ့အထူးအစီအစဉ်နဲ့အတူသုတဆောင်လေးအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေနားဆင်ရဖို့ရှိပါတယ်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ပြောပြပေးကြပါအောင်ရှင်
။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါပြန့်နှံ့ဖြစ်ပွားမှုတိုက်ဖျက်ရေးအရေးပေါ်အသုံးစိတ်ဒေါ်လာ 8.3 ဘီလီယံသုံးစွဲမဲ့ဥပဒေချမ်းကိုသမ္မတဒေါ်နယ်ထရမ့်အခုမကြာခင်ကပဲလက်မှတ်ထိုးပြဌာန်းလိုက်ပါတယ်။ဒီဥပဒေချမ်းကိုအထက်လွှတ်တော်မှာရောအောက်လွှတ်တော်မှာပါတညီတညွတ်ထဲအတည်ပြုထားခဲ့ကြတာပါ။ COVID-19 ရောဂါဆက်စပ်တဲ့ပစ္စည်းတွေအလုံးအလောက်မရှိတာကြောင့်အစိုးရအပေါ်ဝေဖန်မှုတွေရှိနေချိန်မှာစမ်းသပ်ပစ္စည်းအစုံတန်းကိုအခုသတင်းပတ်ထဲရဖို့မျှော်လင့်တယ်လို့ကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနဝန်ကြီးကပြောကြားခဲ့ပါတယ်။စမ်းသပ်ပစ္စည်းတွေကိုထုတ်လုပ်တဲ့ပုဂ္ဂလိကလုပ်ငန်းတချို့ကကျင်းပမှဖြစ်ပြီးတော့ဖြစ်တယ်ဆိုပြီးတော့ဒီဝင်းကြီး Alex Azar ကကြာတာရင်းနေကပြောကြပါတယ်ဒုသမ္မတ Mike Pence ကတော့ American ထဲမှာကူးစက်နိုင်ခြေဟာနည်းနေသေးတယ်လို့ပြောကြခဲ့ပါတယ
် Well the coronavirus has spread in the Seattle area and new cases are detected around the country
Seattle မြို့မှာဒီကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့နေတယ်လို့နိုင်ငံတော်မှလည်းပိုးကူးစက်သူတွေနေတိုင်းရှိနေချိန်မှာသတင်းကောင်းကတော့ပိုးကူးစက်သူတော်တော်များများပြန့်လဲကျန်းမာနေကောင်းနေကြပါပြီ။ကျွမ်းကျင်သူတွေအပြောအရအသံအမေရိကန်ပြည်သူတွေကြားမှာပိုးကူးစက်နိုင်ခြေနည်းနေသေးတယ်လို့ဒုသမ္မတ Mike Pence ကပြောသွားတာပါ။နိုင်ငံတွေကဒီကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သေဆုံးသူ12ယောက်ရှိတဲ့ Washington ပြည်နယ် Seattle မြို့ကအရေးပေါ်တုံ့ပြန်ရေးစင်တာကိုဒုသမ္မတသွားရောက်ခဲ့ပြီးခုလိုပြောတာပါ။ American ပြည်ထောင်စုမှာလောလောဆယ်အထိပိုးကူးစက်နေသူ200ကျော်ရှိနေပြီးတော့သေဆုံးသူ12ယောက်ရှိပါတယ်။ Maryland, California, Florida နဲ့ Hawaii ပြည်နယ်တွေမှာပိုးကူးစက်မှုကြောင့်အရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်။အခုလိုထုတ်ပြန်ထားတဲ့အတွက်ပြည်နယ်တွေအနေနဲ့လိုအပ်တဲ့နောက်ထပ်အသုံးစရိတ်အထောက်အပံ့တွေကိုပြည်ထောင်စုအစိုးရစီကနေရယူနိုင်မှာဖြစ်ပါတယ်။တချိန်တည်းမှာပဲဒီကိုရိုနာဗိုင်းရပ်စ်ပိုးကာကွယ်ဆေးကို Massachusetts ပြည်နယ်မှာအခြေစိုက်တဲ့ Moderna ဆိုတဲ့ကုမ္ပဏီတစ်ခုကစမ်းသပ်ထုတ်လုပ်ထားပြီးတော့ American ကူးစက်ရောဂါဌာနကိုပေးပို့ထားပြီးဖြစ်ပါတယ်။ဒီစမ်းသပ်ဆေးကိုလက်တွေ့ထိထိရောက်ရောက်သုံးစွဲနိုင်ဖို့စမ်းသပ်မှုတွေကိုတော့တစ်နှစ်ကနေတစ်နှစ်ခွဲလောက်အချိန်ပေးရအောင်မှဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်းမှာ COVID-19 ရောဂါဖြစ်နေသူအခုချိန်ထိ 9,800 ကျော်ရှိနေပြီးတော့သေဆုံးသူကလည်း 3,400 နီးပါးရှိနေပါတယ်ရှင်။
အာဖဂန်နစ္စတန်ကကဘူးမြို့တော်မှာစစ်မြေနိုင်ငံရေးသမားတွေတက်ရောက်လာတဲ့အခါတစ်ခုမှာအမည်သိသနတ်သမားတစ်ယောက်ရဲ့ဒီကနေ့ပြစ်ခတ်မှုကြောင့်လူ28ယောက်ထက်မနည်းသေဆုံးပြီးတော့55ယောက်ကျော်ဒဏ်ရာရသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။ဟာဇာရာလူနည်းစုတွေတဲကထင်ရှားတဲ့ရှီယာနိုင်ငံရေးခေါင်းဆောင်တဦးရဲ့အောင်မြင်ပွဲနှစ်ပတ်လည်အခမ်းအနားမှာဒုသမ္မတ Karim Khalili မိန့်ခွန်းပြောနေတဲ့အချိန်မှာအခုလိုပြစ်ခတ်မှုတွေဖြစ်ပွားခဲ့တာလို့မြင့်မြင့် တွေ့သူတွေကပြောပါတယ်အခမ်းအနားကိုတော့အာဖဂန်ရုံးမြင့်တန်ကြားကနေတိုက်ရိုက်ပြသခဲ့တာဖြစ်ပြီးတော့တနပ်ပစ်ခတ်မှုဖြစ်ခဲ့တဲ့အချိန်မှာတခြားလူတွေနဲ့အတူဒုသမရခလီလီလည်းပြေးလွှာပေါ်အောင်ခဲ့တာကိုတွေ့ရပါတယ်ဒီတိုက်ခိုက်မှုကိုဘယ်သူကမှတော့ကိုသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့အခုချိန်ကြီးပြောဆိုခြင်းတော့မရှိသေးပါဘူးတာလီဘန်တွေကလည်းသူတို့နဲ့မပတ်သက်ဘူးဆိုပြီးတော့ညှင်းဆုပ်ထားပါတယ်အာဖဂန်နိုင်ငံတဲကရှီယာမွတ်စလင်တွေဝတ်ပြုစုတောင်းနေတဲ့နေရာတွေမှာအင်ကတိုက်ခိုက်မှုတွေကတော့သူတို့လက်ချက်ဖြစ်တယ်ဆိုပြီးတော့ISIS နဲ့ဆက်ဆက်တဲ့ဒေသခံ ISKB ကျမ်းဖတ်ဖွဲ့ကပြောဆိုပါတယ်ဒီကနေ့အခင်းဖြစ်တဲ့နေရာမှာတော့အာဖဂန်တိုက်ခိုက်ခေါင်းဆောင်ဖူးတွဲအုတ်ချုပ်ရီမူအဗ်ဒူလာအဗ်ဒူလာနဲ့တမရဟောင်းဟာမစ်ကာဇိုင်းတို့လည်းရှိနေခဲ့ကြတာပါသူတို့နှစ်ဦးလုံးကတော့ထိခိုက်ဒဏ်ရရှိတဲ့အထက်မှာပါခဲ့ပါဘူးတမရအက်ရှရက်ဂါနီကဒီတိုက်ခိုက်မှုကို Crimes Against Humanity လူသားမျိုးနွယ်တွေပေါ်မှာကျူးလွန်တဲ့ပြစ်မှုအဖြစ်ပြောဆိုပြီးတော့ပြစ်တင်ရှုတ်ချခဲ့သလိုဒါဟာအာဖဂန်နိုင်ငံရဲ့စီးလုံးညီညွတ်မှုကိုရည်ရွယ်ပြီးတိုက်ခိုက်တာဖြစ်တယ်ဆိုပြီးပြောကြားလိုက်ပါတယ်ခင်ဗျာ
စီးရီးယားနိုင်ငံနောက်မြောက်ပိုင်းမှာအပြစ်ခတ်ရဲဆဲဖို့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တူရကီသမ္မတရီဂျက်တာရဲ့အာဒိုဝါနိုကြာတာရင်းနေတုန်းကရရှိခဲ့တဲ့သဘောတူညီချက်ကိုတတိနဲ့ဆောက်ကြည့်နေတယ်လို့ EU ဥရောပသမ္မတကပြောကြားခဲ့ပါတယ်ဒီသဘောတူညီချက်ဟာတောက်ချနေခုချိန်တည်းကစတင်တက်ဝင်နေပါပြီအစ်ဒလစ်ဒေသမှာအပြစ်ခတ်ရဲဆဲရေးသဘောတူညီမှုတွေကိုရုရှားနဲ့တူရကီကြားအရင်ကလည်းတစ်ချိန်မကရခဲ့ဘူးပေမဲ့မအောင်မြင်ခဲ့ပါဘူး၉နှစ်ကြာနေပြီဖြစ်တဲ့ဆီးရီးယားစစ်ပွဲမှာရုရှားကဆီးရီးယားသမ္မတဘာရှားအယ်အာဆတ်ဘက်ကတိုက်စစ်ကူတိုက်ပေးနေတာပါအစ်ဒလစ်ဒေသကိုပြန်လည်ထိန်းချုပ်ဖို့ကြိုးစားနေတဲ့ဆီးရီးယားတပ်တွေနဲ့တူရကီကြောထောက်နောက်ခံပေးထားတဲ့သဘုံအဖွဲ့တွေကြားပြီးခဲ့တဲ့သတင်းမှတ်တွေမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်မှာအပြစ်ခတ်ရဆဲဖို့နောက်ဆုံးသဘောတူညီမှုယူခဲ့ကြတာပါဒီတိုက်ပွဲတွေကြောင့်ကမ္ဘာအဆိုးဆုံးလူသားချင်းစာနာစရာပြဿနာကြီးဖြစ်ကောင်းဖြစ်နိုင်တယ်လို့ကုလသမဂ္ဂကပြောကြားခဲ့ပါတယ်အပြစ်ရထားတဲ့ကာလအတွင်းဆီးရီးယားတပ်တွေဘက်ကတိုက်လာရင်တော့လက်တုံးပြန်တိုက်မယ်လို့တူရကီသမ္မတအာဒိုဝန်ကပြောကြားပါတယ်အစ်ဒလစ်ဒေသတွေကအဝေးပြေးလမ်းမကြီးတစ်ခုလုံခြုံရေးအတွက်ရှေ့သတင်းဘက်ကစပြီးတော့ပူးတွဲကင်းလှည့်ဖို့အတွက်လဲရုရှားသမ္မတနဲ့တူရကီသမ္မတတို့ကြားသဘောတူခဲ့ကြပါတယ်
အီရန်နိုင်ငံပေါ်လက်နက်တင်ဖို့ရောင်းချတာတွေမလုပ်ဖို့အရေးယူထားတဲ့ချက်ကိုအော်တိုဘာလမှာမကုံဆုံးခင်တက်တန်းထတ်တိုးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတိုက်တွန်းပြီးတရားချာမှာပဲအမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုဟာကုလသမဂ္ဂအတွင်းမူချုပ်အန်တိုနီယိုဂူတာရက်စ်နဲ့တိုက်ရိုက်စကားပြောဆိုဖို့အတွက်ကုလသမဂ္ဂရုံးချုပ်ကိုဒီနေ့သွားရောက်မှာဖြစ်ပါတယ်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့2015အီရန်နျူကလ িয়ার သဘောတူစာချုပ်မှာပါတဲ့အီရန်စစ်ဖက်ဒုံးကျည်နဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်တဲ့အရေးယူမှုတွေကိုရုပ်သိမ်းရမယ့်အချိန်ထိစောင့်မနေသင့်ဘူးဆိုပြီးတော့ဝန်ကြီးပွန်ပီယိုကပြောပါတယ်ဤရန်ဆိုရနေတဲ့နိုင်ငံတကာအနုမြူဆွဲရေးအေဂျင်စီ IAEA နဲ့ပြည်ဝပူးပေါင်းဆောင်ရွက်ပြီးတော့စီးပွားစည်းကမ်းတွေကိုချက်ချင်းပြည်ဝလိုက်နာဆောင်ရွက်ဖို့လိုကြောင်းစာချုပ်ပါအချက်တွေကိုဤရန်နိုင်ငံဘက်ကလိုက်နာဆောင်ရွက်လာအောင်နိုင်ငံအားလုံးအနေနဲ့လှုံ့ဆော်သွားမှာဖြစ်ပြီးတော့အဲ့လိုမလုပ်ဘူးဆိုရင်ဤရန်နျူကလ িয়ার သဘောတူစာချုပ်ဟာဘာမှတန်ဖိုးရှိလာမှာမဟုတ်ဘူးဆိုပြီးတော့ဝန်ကြီးပွန်ပီယိုကပြောပါတယ်ဤရန်နိုင်ငံဟာလုံခဲ့တဲ့3လအတွင်းမှာလဲယူရေနီယံသတ်စင်စုဆောင်းတာတွေကို3ဆလောက်ထပ်တိုးပြီးတော့လှုံ့ဆော်ခဲ့တယ်လို့IAEA ကအင်္ဂါနေ့ကပြောကြားခဲ့ပါတယ်။ဒါပြင်အီရန်နိုင်ငံကဒီထုတ်ပြန်ကြေညာခြင်းမရှိတဲ့နျူကလ িয়ার ထုတ်လုပ်မှုနဲ့ဆက်ဆက်တဲ့နေရာ၃ခုရှိပုံရတယ်လို့လည်းဆိုပါတယ်။အီရန်ကတော့သူတို့ရဲ့နျူကလ িয়ার ထုတ်လုပ်မှုနဲ့ဆိုင်တဲ့နေရာတွေကိုကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေကိုပေးမှုဝင်ဖို့ဆုံးဖြတ်ထားတဲ့အတိုင်းဆက်လက်ရည်တည်သွားမှာဖြစ်ကြောင်းနဲ့ IAEA ဘက်ကစုံစမ်းစစ်ဆေးမှုတွေဟာအစ္စရေးထောက်လှမ်းရေးဘက်ကလောက်ကျန်ထားတဲ့အချက်တွေပေါ်မှာအခြေခံထားတာဖြစ်တယ်ဆိုပြီးတော့မနေ့ကျသာပြည်နေ့ကပြောဆိုလိုက်ပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဆောက်ချနေညဘက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။နိုင်ငံသားစစ်တပ်မှုတွေကိုတင်ဆောင်လာတဲ့ဆေးရဟတ်ရင်တစဉ်ရှမ်းပြည်နယ်မြောက်ပိုင်းမှာပြတ်ကျခဲ့လို့ရဟတ်ရင်အဖွဲ့ဝင်တချို့ဒဏ်ရာရသွားခဲ့ကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကွက်ခိုင်မြို့နယ်ကောင်းခါချေရွာကနေလာရှိုးမြို့ကိုသွားမဲ့ဆေးရဟတ်ရင်တစဉ်ဟာပြန်တက်ပြီးတော့ဒီမီတာ30လောက်အရောက်မှာပြတ်ကျပြီးရဟတ်ရင်အဖွဲ့ဝင်တချို့ဒဏ်ရာရသွားခဲ့တာပါ။ကောင်းခါချေရွာအနီးမှာတပ်မတော်ကမကြခင်တုန်းကဖမ်းမိတဲ့မူရစ်ဆေးဝါးတွေနဲ့မူရစ်ဆေးချက်တဲ့နေရာတွေကိုသတင်းတောက်တွေနဲ့နိုင်ငံသားစစ်တပ်မှုတွေကိုပြန်ခေါ်ပြီးအပြန်မှပြပြီးတော့အပြန်မှအခုလိုမျိုးရဟတ်ရင်ပြတ်ကျတာပါအမေရိကန်စစ်တပ်မှုအပါအဝင်နိုင်ငံသားစစ်တပ်မှုတွေလိုက်ပါသွားတဲ့လက်ဟတ်ရင်ပြတ်ကျခဲ့တာဖြစ်ပြီးတော့နိုင်ငံသားစစ်တပ်မှုအချို့အနည်းငယ်တရားရသွားခဲ့တယ်လို့ဒီရဟတ်ရင်မှုနဲ့ရဟတ်ရင်ဝန်ထမ်းစုစုပေါင်း3ယောက်လည်းတရားရသွားခဲ့ကြပါတယ်ဒီသတင်းအပြည့်အစုံကိုမကြခင်မှာကြားရပါမယ်ရှင်
ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့အောင်ဆိုင်လုံဆောင်နေတာကြောင့်2011ငရဲနဲ့ဆူနာမီဘေးဒုက္ခကြီးတွေမှာသိဆုံးသွားသူတွေအတွက်အောက်မေ့ပွဲအခမ်းအနားကိုဖျက်ဆီးသွားမှာဖြစ်တယ်ဆိုပြီးတော့ဂျပန်နိုင်ငံကဒီကနေ့မှာကြေညာလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်တရုတ်နဲ့တောင်ကိုရီးယားနိုင်ငံကလာတဲ့သူတွေအလုံးကိုလည်းအစိုးရပိုင်းအဆောက်အုံတွေမှာ14ရက်ကြာတိကျခွဲပြီးတော့ထားရမယ်ဆိုပြီးဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကကြေညာလိုက်ပြီးတရုတ်ချာမှာအခုလိုဖျက်သိမ်းလိုက်တာဖြစ်ပါတယ်တရုတ်နဲ့တောင်ကိုရီးယားနိုင်ငံကနေလည်လာတဲ့သူတွေအနေနဲ့အများပြည်သူတည်ယူဖို့ဆောင်ရည်တွေကိုလည်းအသုံးပြုခွင့်ရမှာမဟုတ်ဘူးလို့ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောပါတယ်ဂျပန်နိုင်ငံမှာ COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါဖြစ်နေသူ1050ထပ်မင်းရှိပြီးတော့ဒီထဲက906ယောက်ကတော့တည်ဆံခွဲပြီးတော့စိုက်ကပ်ထားတဲ့အပျော်စီးသင်္ဘောကြီးပေါ်ကဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဒီနေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူ918ယောက်ထပ်မင်းရှိတာကြောင့်အခုဆိုရင်ရောဂါပိုးကူးစက်ခံသူအရေအတွက်ဟာ6500ကျော်ရှိသွားပြီဖြစ်ပါတယ်။တရုတ်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ8000ကျော်ရှိပြီးတော့တောင်ကိုရီးယားနိုင်ငံဟာကမ္ဘာမှာတရုတ်နိုင်ငံပြည်ရောဂါကူးစက်ခံထားသူဒုတိယအများဆုံးရှိတဲ့နိုင်ငံဖြစ်ပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်မှုပိုးကူးစက်မှုတားဆီးတဲ့အနေနဲ့တောင်ကိုရီးယားကလာသူတွေအပေါ်ဂျပန်ကကန့်သက်တားမြစ်ချက်တွေလုပ်တာကိုကန့်ကွက်တဲ့အနေနဲ့တောင်ကိုရီးယားဆိုင်ရာဂျပန်တပ်အမတ်ကြီးကိုတောင်ကိုရီးယားနိုင်ငံသားဝင်ကြီးကဆင့်ခေါ်တွေ့ဆုံခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူ1000ကျော်ရှိနေတဲ့ဂျပန်နိုင်ငံကတရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေကလာကြတဲ့ခီးသည်တွေကိုသတင်းနှစ်ပတ်တိကျခွဲစောင့်ကြည့်မယ်လို့ကြေညာပေးနေတဲ့ကကြေညာခဲ့တာပါတောင်ကိုရီးယားအစိုးရနဲ့အသေးချာဆွေးနွေးအတည်ပြုခြင်းမရှိဘဲဂျပန်ကခုလိုဆောင်ရွက်တဲ့အပေါ်အင်မတန်စိတ်မကောင်းဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံသားဝင်ကြီးကန်ကျော်ဟွာကပြောပါတယ်အခုလိုအချိန်မျိုးမှာဒီလိုလုပ်တာဟာမိတ်ဆွေမဆန်တယ်လို့သိပ္ပံနည်းကြလည်းမဖြစ်တာကြောင့်ဒီကန့်သက်ချက်တွေကိုအများဆုံးပြန်ရုပ်သိမ်းပေးဖို့ဝင်ကြီးကန်ကပြောကြားခဲ့ပါတယ်အင်မတန်အရေးကြီးတဲ့ကာလကိုဖြတ်သန်းနေရတဲ့ဂျပန်နိုင်ငံမှာတော့ဗိုင်းရပ်စ်ပိုးကူးစက်မှုပြန့်နှံ့အောင်ရပ်အောင်လို့လုပ်နိုင်မနိုင်ဆိုတာဟာနောက်နှစ်ပတ်မှသိရမှာဖြစ်တယ်လို့ဂျပန်တပ်အမတ်ကြီးကိုဂျီတိုမီနာတာကတုံ့ပြန်ပါတယ်ဆက်ဆံရေးအဖူးထည့်ဖြစ်နေတဲ့ဂျပန်နဲ့တောင်ကိုရီးယားကြားမှာကိုရိုနာဗိုင်းရပ်စ်ပိုးကိစ္စကြောင့်ဆက်ဆံရေးထပ်ပြီးတော့ထိခိုက်နေတာဖြစ်ပါတယ်။တောင်ကိုရီးယားနဲ့ဒီတရုတ်နိုင်ငံကဂျပန်နိုင်ငံကိုရောက်လာသူတွေအနေနဲ့ဂျပန်အစိုးရစီစဉ်ထားတဲ့နေရာတွေစီကိုပို့ခံရမှာဖြစ်ပြီးတော့14ရက်တိကျခွဲစောင့်ကြည့်ခံရမှာဖြစ်ပါတယ်။ဂျပန်ရဲ့အများပြည်သူသုံးသက်ရောက်ပို့ဆောင်ရေးဝန်ဆောင်မှုတွေလည်းသုံးခွင့်မရှိဘူးလို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောကြားခဲ့ပါတယ်ရှင
်။တောက်ကြညာအတွက်နောက်ဆုံးထိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရရန်နိုင်တို့ပြောပြပေးခဲ့တာပါရှင်။အခုရင်းဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးချင်ပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်တာမျိုးဖြစ်လာရင်အကောင်းဆုံးထိန်းချုပ်နိုင်အောင်ဆောင်ရွက်ထားပါတယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒီကနေ့ပြောဆိုလိုက်ပါတယ်။လက်ရှိအချိန်အထိဗိုင်းရပ်စ်ပိုးကူးစက်ခံရမှုကြောင့်အတည်ပြုလူနာမရှိသေးတယ်လို့စောင့်ကြည့်စစ်ဆေးတာတွေကိုလည်းအချိန်မြင့်လှုပ်ဆောင်နေတယ်လို့ပြောပါတယ်။တာဝန်ရှိသူတွေရဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာကိုရိုင်းသတင်းသွားယူခဲ့တဲ့ VOA သတင်းတောင်မမေခအပြည့်အစုံပြောပြပေးပါရှင်။
COVID-19 နဲ့ပတ်သက်တဲ့သတင်းအမှားတွေပေါ်ပြဖို့ပြည်သူတွေကြားမှာသတင်းမှန်ရရှိရေးနဲ့ပတ်သက်ပြီးဒီကနေ့ရန်ကုန်မြို့ချက်ထရီယန်ဟိုတယ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုထုတ်ဖော်ပြောဆိုခဲ့တာပါဒီရောဂါနဲ့ပတ်သက်လို့အစိုးရအနေနဲ့ဘလို့ကာကွယ်စောင့်ရှောက်ဖို့စီစဉ်ထားလဲဆိုတာနဲ့ပတ်သက်လို့ VOE ကမေးမြန်းချိန်မှာဒေါက်ခင်ရင်ကြီးကအခုလိုဖြေကြားသွားခဲ့တာပါ
ခါရီးယား professor လေးညီမတို့ပေါင်းတဲ့အဖွဲ့ကြီးကတိုက်တိုက်ပြင်တယ်ကညွန့်တယ်မှာညွန့်တယ်ကညီမတို့ infection prevention professor တွေဘယ်လိုလုပ်ရမလဲဆောင်ရရမလဲဆိုတာတွေသူကိစ္စတက်တဲ့ case science discussion တွေကညွန့်ရလည်းရှိပါတယ်အဲ့ဒီညီမတို့ကဒီလို support system မှာရေးချင်ဟောဒေချောင်းဒေချောင်းလုပ်နေတယ်ညီမတို့ကဘာရှိတယ်လဲဆိုတော့ညီမတို့က influenza airline influenza like illness နဲ့စာပြီး supplement center နဲ့ site ဆိုတဲ့စီးရုံရှိရမှာရှိပါတယ်အဲ့ဒီရှိရင်ကတော့ရန်ကုန်မှာဆိုရန်ကုန်စီးရုံကြီးတင်ကျွန်တော်တို့ရဲ့ဒီငယ်ငယ်စေယုံကြီးမန္တလေးမှာဆိုမန္တလေးစေယုံကြီးပြီးတော့ကရင်တစ်ခေါက်တိုင်းတိုင်းပြည်နယ်သုံးခုမှာဒီဈေးခွင့်ကြီးရဲ့ညောင်ရီဘူးဆက်ဒီချီနာစစ်တွေဒီလေးခုပါဆိုကျွန်မတို့ influencer like internship ဖြစ်လာလို့ရှိဒီတက်လို့ပို့တယ်ကျွန်မတို့က surveillance system ကြီးရှိပြီးသားဖြစ်ပါတယ်
COVID-19 ကိုရိုနာဗိုင်းရပ်စ်ရောဂါပိုးဓာတ်ခွဲတည်ပြုလူနာမတွေ့ရှိသေးတဲ့မြန်မာနိုင်ငံမှာဒီရောဂါစောင့်ကြကြည့်ရှုရေးနဲ့ကာကွယ်ရေးလုပ်ငန်းတွေကိုအချိန်မြင့်ဆောင်ရွက်နေတာဖြစ်ပြီးပြည်내နဲ့တိုင်းဒေသတွေမှာပါရောဂါကူးစက်မှုမရှိအောင်ထိန်းချုပ်လှုပ်ဆောင်နေတာတွေလည်းရှိတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနလက်ထောက်ညွှန်ကြားမှုဒေါက်တာထူးမြင့်စွေက VOE ကိုပြောပါတယ
်ဆရာဒါပေမဲ့မတွေ့သေးဘူးပေါ့ဒါပေမဲ့တွေ့လာခဲ့ရင်ရောဘယ်လိုလုပ်မလဲဆိုတော့ကျွန်တော်ဆောင်းတော့ပြောဆိုလို့ကျွန်တော်တို့မှာ strategy ရှိတယ်ပေါ့နော်ဝန်ကြီးဌာနအနေနဲ့ containment strategy ရှိတယ် control strategy ရှိတယ်ပြီးခါကျတော့ mitigation ပေါ့အဲ strategy ရှိတယ်ဒီအရင်နဲ့ကျွန်တော်တို့ short ချတယ်ဟိုကွန်တိန်းနာဆိုတော့တခါလေးထိန်းချုပ်လိုက်တာပေါ့ဖြစ်တဲ့နေရာကနေဘယ်မှအလွတ်မခံပဲနဲ့တန်တရားလုံနာဆိုတန်တရားဒီဟွာကိုတခါလေးထိန်းချုပ်တာမျိုးတွေကွန်ထရိုးကြတော့အဲ ဖြစ်သွားပြီဖြစ်သွားပြီဆိုဘယ်လိုထပ်ပြီးမပြန်အောင် control လုပ်မလဲဒီကောင်ထပ်ပြီးအများကြီးမပြန်အောင် mitigation ကြဒီ season ကနေမှတဖြည်းဖြည်းနဲ့လူနာထပ်ပြီးမပြန်အောင်ဖြစ်အောင်ထပ် short ချသွားတဲ့ season တွေပေါ့နော်ဒီလို step by step တွေကျွန်တော်လုပ်တာရှိတယ်လောလောဆယ်အခုဝန်ကြီးဌာနအနေနဲ့လည်းဒီ contingency plan ဆိုတာကျွန်တော်တို့ဆွဲနေတယ်အခုလောက်တာတော့လောက်တယ်လောက်နေတယ်လောက်တာတွေပို့ပြီးတော့ကျွန်တော်တို့စနစ်ကျဖြစ်သွားအောင်ပြန်ပြီးတော့ပြန်တုံးသက်ပြီးတော့လက်ရှိလောက်တာကိုပြန်တုံးသက်ပြီးတော့နောက်ထပ် plan တော့ကျွန်တော်တို့ထပ်ဆွဲနေပါတယ်အဲ့ဒါက head setter ဒီ contingency plan ပေါ့အဲ့ဒါလည်းမကြခင်မှာထွက်လာတော့မှာပါအဲ့ဒါထွက်ရင်လည်းအဲ့ဒါမှလည်းအကုန်လုံးပြည့်စုံကြည့်လို့
မြန်မာနိုင်ငံတွင်းမှာဒီနေ့ထိတော့ဒီယောဂပိုးမတွေ့ရှိရသေးပါဘူးလက်ရှိဒီယောဂပိုးရှိမရှိဆိုတာကိုလည်းအမျိုးသားကျန်းမာရေးတက်ခွဲမှုဆိုင်ရာ NHM မှာစစ်ဆေးနိုင်ပြီဖြစ်ပါတယ်မြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနအနေနဲ့ဒီယောဂကာကွယ်တားဆီးနိုင်ဖို့အရေးပေါ်ရန်ပုံငွေတောင်းခံထားပြီးဒီရန်ပုံငွေတွေကနေတုံးဆွဲသွားဖို့စီစဉ်နေတဲ့အကြောင်းလဲဒေါက်ခင်ကြီးကပြောဆိုလိုက်ပါတယ်ဒီယောဂနဲ့ပတ်သက်လို့စိုးရိမ်မှုမမြင်ကြဘို့ဒီယောဂဟာအသက်ကြီးပိုင်းနဲ့ယောဂအခမ်းရှိသူတွေပိုသတိထားတဲ့ယောဂဖြစ်တဲ့အကြောင်းဒေါက်တာထူးမြင့်စွေကလည်းဗီဒီယိုကိုပြောဆိုလိုက်ပါတယ
်ကူးဆက်တာကတော့လူတိုင်းကိုကူးဆက်နိုင်တယ်ဒါပေမဲ့လည်းကျွန်တော်တို့ကကျင်းထန်တာမကျင်းထန်တာကြတော့ဘယ်ဘာမှမူတည်လဲဆိုတော့ယောဂအခမ်းရှိတယ်လို့ဥပမာစီးကြိုယောဂတို့နော်တခြားယောဂအခမ်းရှိတယ်လို့ငကိုကလေးကအဆုတ်ယောဂငကိုအခမ်းရှိနေတာလေနှလုံးယောဂအခမ်းရှိဒီမျိုးတွေအခမ်းရှိနေတဲ့အခါမှာတော့ဟိုတစ်ပေါင်းတစ်နှစ်ဖြစ်သွားတာပေါ့နော်ယောဂအခမ်းရှိတဲ့ပုံမှာဒီ virus ကိုထပ်ပြီးကူးခံရဆိုရင်တာမန်လူကိုခံအားလောက်သူပြန်မတုံ့ပြန်နိုင်တော့အဲ့ကြရင်ဒီဟာတွေမှာပိုပြီးပြင်းထန်တတ်တယ်နောက်တစ်ခုကတော့အသက်ကြီးတဲ့လူတွေပေါ့နော်အသက်ကြီးတဲ့လူတွေဆို60အသက်60အထက်တွေပေါ့အသက်ကြီးလေဆိုရင်ရလေပဲပြောရရင်တော့90အထက်သူကိုဆိုရင်80အထက်သူကိုဆိုရင်ရတော့ဒီလိုအသက်ကြီးရွယ်ဦးတွေအနေနဲ့ကပို view site ပြန်တယ်ဘာကြောင့်လဲဆိုတော့အခုဖြစ်နေတဲ့ဒီဟို result တွေရလဲအသက်ကြီးတဲ့လူတွေမှာပိုပြီးထိခိုက်မှုပိုများနေတယ်ပေါ့နော်အသက်သေဆုံးတာဆိုလေဆုံးတာအသက်ကြီးပိုင်းတွေမှာနေရာဆုံးတော့ယောဂအခမ်းရှိတဲ့လူတွေမှာဒီနှစ်ခုမှာပိုပြီးတော့သေဆုံးနေတာပုံမှန်ဒီဆိုတာ60အောက်တွေပုံမှန်လူတွေယောဂလည်းမရှိဘူးပုံမှန်ကျန်ကျန်ခံခံလူတွေကတော့တိတ်ပြီးတော့ပြဿနာမရှိပါဘူ
းကျမ်းမာရေးဝန်ကြီးဌာနဘက်ကလက်ကိုစက်ပြန်တဲ့စနစ်တကျမကြခဏဆေးပေးဖို့ချောင်းဆိုးနှာချင်းရင်ပါဇက်အုပ်ဖို့တကူရေးတန်ရှင်းရေးကိုအလေးထားပြီးအာဟာရပြည့်ဝအောင်နေထိုင်ဖို့နေမကောင်းဖြစ်သူတွေနဲ့အနီးကပ်နေထိုင်တာရှောင်ကျဉ်ဖို့ကိုနှိုးဆော်ထားပါတယ်ဒါအပြင်ပြည်သူတွေအနေနဲ့လူစုလူဝေးနဲ့ပွဲလန်းသဘင်တွေရှောင်ကျဉ်ဖို့အပါအဝင်ယောဂကာကွယ်ရေးကျမ်းမာရေးအသိပညာပေးနှိုးဆော်တာတွေကိုဒိုင်းနာဆောင်ရွက်ကြဖို့ဆော်ထားပါတယ်ခုလိုသတင်းစာရှင်းလင်းပွဲလုပ်နေတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံအတွက်တကူရေးသုံးယောဂကာကွယ်ရေးပစ္စည်းတွေကိုအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USA ကကျန်းမာရေးနဲ့အားကစားဝန်ကြီးဌာနတည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးစီကိုပေးအပ်ခဲ့ပါရှင်
။ဒါကတော့သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်တွားရောက်ပြီးသတင်းယူခဲ့တဲ့မေခပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်သေးပါပဲ။မြန်မာနိုင်ငံမှာ COVID-19 ယောဂပိုးကူးစက်ထားမှုရှိမရှိစောင့်ကြည့်နေတဲ့လူနာတွေအသက်ဆုံးသွားတဲ့သတင်းကိုတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ယောဂပိုးကူးစက်ထားမှုရှိမရှိစောင့်ကြည့်နေတဲ့လူနာ2ဦးနဲ့အတူဒီတန်လျာလူနာတူတို့ကွယ်လွန်သွားပါတယ်သူတို့မှာအရင်ကတည်းကရှိထားတဲ့အခံယောဂါတွေကြောင့်ကွယ်လွန်တာပါလို့လက်တလောကောက်ချက်ချထားပြီးတော့ကိုရိုနာဗိုင်းရပ်စ်ပိုးတကယ်တမ်းရှိနေသလားဆိုတာကိုတော့တောက်ကြညနဲ့မနေ့ပြန်စနေနေ့တွေမှာသိရမယ်လို့တာဝန်ရှိသူတွေကပြောပါတယ်အပြည့်အစုံကိုမဆုစုပြောပြပေးပါရှင
် COVID-19 နဲ့ပတ်သက်ပြီးကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီသတင်းထုတ်ပြန်ချက်ထဲမှာစောင့်ကြည့်လူနာ2ဦးနဲ့တန်လျာလူနာ2ဦးတို့ဟာယောဂရှိမရှိအဖြေထွက်မလာခင်မှာပဲတခြားယောဂတွေကြောင့်သိဆုံးခဲ့တယ်လို့လက်တလောသုံးသပ်ထားပါတယ်။အဲ့ဒီလူနာတွေကတော့ရန်ကုန်ပြည်သူဆေးရုံကြီးမှာစောင့်ကြည့်ကုသပေးနေတဲ့အသက်34နှစ်အရွယ်အမျိုးသားတဦးနဲ့လာရှိုးပြည်သူဆေးရုံကြီးမှာတန်တရားလူနာအဖြစ်သတ်မှတ်ကုသပေးနေတဲ့အသက်40အရွယ်အမျိုးသားတဦးအပြင်မန္တလေးမြို့ကန်တော်နဒီဆေးရုံကြီးမှာစောင့်ကြည့်လူနာအဖြစ်ကုသမှုခံယူနေတဲ့68နှစ်အရွယ်အမျိုးသမီးတဦးတို့ဖြစ်ပါတယ်။သူတို့ရဲ့ဓာတ်ခွဲနမူနာတွေကိုအမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာန NHL ကိုပေးပို့ထားပြီးယောဂရှိမရှိဆိုတာကိုတော့အတည်မပြုနိုင်သေးပါဘူးအခုလိုအတည်မပြုနိုင်ချိန်မှာပဲတည်ဆုံးခဲ့တဲ့သူတွေနဲ့ပတ်သက်ပြီး NHL ကပေးပို့လာမယ့်အဖြစ်ဘလို့ပဲဖြစ်ဖြစ်ပြည်သူတွေကိုသတင်းအမှန်ကိုအမြန်ဆုံးထုတ်ပြန်ပေးသွားမယ်လို့ဗဟိုကူးစက်ယောဂတိုက်ဖြတ်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ချီက VOA ကိုပြောပါတယ်
သွားတို့အဖြေအမိတို့ပင်ဖြစ်စေကြမှာကျမတော့ဒါထုတ်ပြန်ပါပဲလေဒါတွေကဖုံးထားလို့လည်းဘယ်သူ့အတွက်မှအကျိုးမရှိဘူးဒီဥစ္စာတော့ခုတည်းကအဖြေမသိရသေးဘူးကျမတို့စောင့်နေရပဲကျမကိုယ်လည်းနဲ့စောင့်နေရ
ရန်ကုန်ပြည်သူဆေးရုံကြီးကအသက်34နှစ်အရွယ်အမျိုးသားကတော့ COVID-19 ရောဂါဖြစ်ပွားနေတဲ့နိုင်ငံတွေကိုသွားတဲ့ခီးသွားရာဇဝင်မရှိပေမဲ့လက်တလောအသက်ရှူလမ်းကြောင်းဆိုင်ရာရောဂါလက္ခဏာဆိုးရွားလာပြီးဒီကနေ့ညနေ4နာရီခွဲမှာသေဆုံးသွားတာပါသူရဲ့တက်ခွင့်နမူနာကိုတော့ NHL ကိုဒီကနေ့ညမှာပဲပေးပို့ထားပြီးရောဂါရှိမရှိဆိုတာကိုတော့စောင့်ရအောင်ပါလာရှိုးပြည်သူဆေးရုံကြီးကအသက်40အရွယ်အမျိုးသားကိုတော့တန်တရားလူနာအဖြစ်နဲ့သတ်မှတ်ထားပြီးနှလုံးအလုတ်ကောင်းကောင်းမလုပ်နိုင်တော့ဘဲစီးချိုယောဂါနဲ့အဆုတ်ရောင်ယောဂါတို့ကြောင့်မနေ့ကည9နာရီမိနစ်40မှာသိဆုံးသွားတာပါသူ့ရဲ့ဓာတ်ခွဲနမူနာကို NHL ကိုပေးပို့ထားပြီးယောဂါရှိမရှိဆိုတာကိုလည်းစောင့်ရအောင်မှာဖြစ်ပါတယ်မ မန္တလေးမြို့ကန်တော်နယ်ဒီဆေးရုံကြီးကအသက် 68နှစ်အရွယ်အမျိုးသမီးကတော့သူ့မှာနာတာရှင်နှလုံးယောဂနဲ့ဆီးချိုယောဂရှိလို့ဒီယောဂအခန်းတွေကြောင့်သိဆုံးသွားတာလို့ကနေဦးသုံးသက်ထားတယ်ဆိုပြီးထုတ်ပြန်ချက်မှာပါရှိပါတယ်။အခုလိုသိဆုံးသွားတဲ့သူတွေမှာယောဂရှိမရှိစစ်ဆေးချက်အဖြေကိုဒီညနဲ့မနက်ဖြန်မှာထုတ်ပြန်နိုင်နိုင်မယ်လို့အမျိုးသားကျန်းမာရေးတခွင့်မှုဆိုင်ရာဌာန NHS ရဲ့ဒုတိယညွှန်ကြားရေးမှူးဒေါက်တာအုံမဆွေတင်ကဖွေဦးကိုပြောပါတယ်။နောက်ဆုံးဆက်တဲ့ပေးရှင်နဲ့ဟိုရန်ကုန်ဆေးရုံကြီးကပေးရှင်က
ဒီကနေ့ညချောင်းနာရီအချိန်အထိလူနာ၅ဦးကိုသက်ဆိုင်ရာဆေးရုံတွေမှာစောင့်ချက်ကြည့်ရှုကုသပေးနေတယ်လို့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကထုတ်ပြန်ထားပါတယ်။တရုတ်
နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ကိုဗစ်-19ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း92နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့မက်ချ်လာ6ရက်ညနေခင်းစီးရင်အရာလူပေါင်း9000ကျော်ကူးစက်ခံနေရတာပါ။
ဒါဟာကမ္ဘာလှည့်အပျော်စီးသင်္ဘောဒိုင်းမင်းပရင်စက်ဘောကကူးစက်ခံရသူ669ရဲ့စီးရင်ကိုပါထက်တွက်ထားပြီးစုစုပေါင်း3000သူကတော့3900အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။ဒါကတော့မြန်မာနိုင်ငံတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်ရရှိလူနာတွေရဲ့နောက်ဆုံးရသတင်းကိုစုစုကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီကနေ့သတင်းမီဒီယာသမားတွေနဲ့စစ်တမ်းမှုတွ
ဝိုင်းတော်သားနဲ့ဆက်သွယ်မေးမြန်းချက်ကိုတင်ဆက်ပေးခြင်းပါတယ်။ရှမ်းပြည်နယ်ကုတ်ခိုင်မြို့ပေါ်မှာတပ်မတော်ကနေဖမ်းဆီးရမိထားတဲ့မူဝေဆေးဝါးတွေနဲ့ပတ်သက်ပြီးနိုင်ငံခြားစစ်တပ်မှုတွေနဲ့သတင်းတောက်တွေကိုအဲ့ဒီဒေသမှာတပ်မတော်ကနေခေါ်ယူရှင်းလင်းပြသခဲ့ပါတယ်။ခီးစဉ်ရဲ့အပြန်မှာတော့စစ်တပ်မှုတွေလိုက်ပါတဲ့တပ်မတော်ရဟတ်ရင်တစဉ်ဆက်ချွေရမှုကြောင့်ပြက်ကျခဲ့ပါတယ်။အဲ့ဒီခီးစဉ်မှာကျမတို့ရဲ့ VOA ဝိုင်းတော်သားကိုမိုးစော်လည်းလိုက်ပါသွားတာကြောင့်ဒီခီးစဉ်ကနေရန်ကုန်ကိုပြန်ရောက်ရောက်ချင်းမှာပဲဆက်သွယ်မေးမြန်းထားပါတယ်။သူတို့ဒီကနေ့သွားခဲ့တဲ့ရှမ်းပြည်နယ်ခီးစဉ်အကြောင်းကိုသူကအခုလိုဆရှင်းပြပါတယ်။
ကျွန်တော်တို့ဒီရန်ကုန်ကနေပမာလာရှိုးပေါ့လာရှိုးကနေပမာကုတ်ခိုင်မြို့နယ်ကောင်းခါမြို့အနီးမှာဖမ်းဆီးရမိတဲ့မူရစေဝါတွေကိုတပ်မတော်ကလိုက်လံပြတာရှင်းနေတာပါခင်ဗျာ။ကျွန်တော်တို့ပမာဆုံးကျွန်တော်တို့လာရှိုးမြို့ကိုရောက်တဲ့ချိန်မှာတော့အရှင်းကြောက်တိုင်းစစ်ထဏာချုပ်ကတရင်စာရှင်းလင်းပွဲလုပ်ပါတယ်။တရင်စာရှင်းလင်းပွဲကိုသူစစ်တဲ့ရေးကလုံချုံရေးအရာရှိချုပ်ဘုချုပ်တို့ယူနေကျွန်တော်တို့အရှင်းကြောက်တိုင်းစစ်ထဏာချုပ်ကဘုချုပ်အောင်ကျော်အေးနောက်ပြီးတော့ကျွန်တော်တို့ဒီဘုရားစေဝါတာစီနေနေရေးဌာနမှဖြစ်တဲ့ရဲမှူးကြီးဇော်လင်းတို့ကနေရှင်းလင်းပါတယ်ခင်ဗျာ။အဲ့ဒီရှင်းနေတဲ့အခါမှာဒီအခုပေါ့ကုတ်ခိုင်မြို့နယ်ကောင်းခါဘက်မှာဖေဖော်ဝါရီလ28ရက်နေ့ဒီလ9ရက်နေ့ပြင်ဖမ်းဆီးရမိတဲ့မူရစီပမာဏဟာဆိုလို့ရှိရင်ဒီအစိုးရလက်ထက်မှာအများဆုံးဖမ်းဆီးရမိတာဖြစ်တယ်လို့ပြောပါရခင်ဗျဖမ်းဆီးရမိတဲ့စစ်ကြောစီးပြားကတော့ဒီ9ရက်ပြင်ဖမ်းဆီးရမိတာတော့438သိန်းကျော်စစ်ကြောစီးပြားဖမ်းဆီးရမိတယ်ဘေးဘူးကတော့ 1.2 သိန်းဂရမ်ဖမ်းဆီးရမိတယ်လို့ပြောပါတယ်တေတံဘူကလာတံဘူနဲ့ဆိုရင်တော့ကျက်ငွေပေါ့လေ93ဘီလီယံကျော်တံဘူရှိတဲ့မူရစီဝါတွေဖန်ဆီးရမိတယ်လို့ပြောပါတယ်ခင်ဗျ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးဒီဘီလီယံနဲ့ချီပြီးတော့မှတံမိုးရှိတဲ့မွေးစေဝါတွေအများကြီးဖန်ဆီးမိတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တက်မတော်ဘက်ကသူတို့ရှေ့ဆက်ဆောင်ရွက်သွားမယ့်အခြေအနေအနေထားတွေပေါ့နော်အဲ့ဒါတွေဘာတွေများရှင်းပြပါလဲရှင
်ဟုတ်ကဲ့ဒီဖန်ဆီးရမိမှုကတော့ကျွန်တော်ဒီ DEA နဲ့ဒီ Australia AFC ပေါ့လေဒီနိုင်ငံတကာဝင်စီဝါတိုက်ခိုက်ရေးအဖွဲ့နဲ့ဒီပူပေါင်းပြီးတော့မှတောင်းရက်တယ်လို့ပြောပါတယ
်ဟုတ်ကဲ့အခုဒီကိုမိုးစော်တို့သွားတဲ့ဒီခီးစင်မှာပေါ့နော်သတင်းမီဒီယာသမားတွေအပြင်ဒီနိုင်ငံတကာကစစ်တမ်းမှုတွေလည်းပါတယ်လို့သိရပါတယ်ဆိုတော့အပြန်ခီးမှာလည်းတက်မတော်ရဟတ်ရင်တစဉ်မတော်တဆဖြစ်တယ်ဆိုပြီးတော့သိရပါတယ်အဲ့တော့အဲ့အခြေအနေလေးနည်းနည်းပြောပြပေးပါရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီဟောပေါ့လေသတင်းစာရှင်းလင်းပွဲပြီးတဲ့နောက်မှာတော့ကျွန်တော်ကောင်းခါကိုဒီတက်မတော်ရဟတ်ရင်၄စင်းနဲ့ပို့ဆောင်ပေးပါတယ်ကောင်းခါအနေနဲ့မှာကျွန်တော်တို့အဲ့လွယ်ခမ်းလို့ပြောတဲ့မူရစီဝါတွေဖန်စီထားတဲ့နေရာကိုလိုက်လံပြသပါလိမ့်ဗျ။အဲ့လိုက်လံပြသတော့မှာအဲ့မှာသူရှင်းရှင်းပြောပြတာတွေလုပ်ပါတယ်။လုပ်ပြီးတော့ကျွန်တော်တို့ကောင်းခါအနေနဲ့မှာလာရှုကိုပြန်ဖို့အတွက်ဒီရဟရင်ကြီးကက်တဲ့ချိန်မှာကျွန်တော်ရဟရင်လေးစင်းသွားတဲ့ခေတ်ကဒီစစ်တမ်းမှုကြီးလိုက်ပါတယ်။ရဟရင်အမှတ်နှစ်ကတော့ရဟရင်စတင်ပြန်ကက်ပြီးတော့မကြခင်မှာပဲဒီစိတ်ချုပ်ရင်းပြီးတော့မပန်ကာတခုကအလုတ်ကောင်းကောင်းမလုတ်တဲ့အတွက်ကြောင့်မလို့ပြန်လည်စဉ်းသက်ဖို့ကြိုးစားရင်းနဲ့မတော်တဆဖြစ်မှုဖြစ်ပါလေဗျ။ဒီမတော်တဆဖြစ်မှုမှာတော့လေမူးနှစ်ယောက်ကအနည်းငယ်ထိခိုက်ဒဏ်ရာရတာရှိရယ်။စစ်တမ်းမှုကြောက်လည်းလက်မှာထိခိုက်ဒဏ်ရာရတယ်လို့ပြောပါတယ်ခင်ဗျ
။ဟုတ်ကဲ့ရှင်အဲ့ဒီပါအဒီခုဒီမတော်တဆဖြစ်ခဲ့တဲ့ရဟရင်ပေါ်မှာပေါ့နော်။ဘယ်နိုင်ငံတွေကစစ်တမ်းမှုတွေပါတယ်လို့ပေါ့နော်အကြံပြင်းသိပါလေရှင်
။ဟုတ်ကျွန်တော်တို့ဒီတွေးရှိရတဲ့ဟာမှာတော့လိုက်ပါလိုက်စစ်တမ်းမှုတွေကတော့အမေရိကန်ကနိုင်ငံကပါပါတယ်ဩစတြေးလျပါပါတယ်တရုတ်ပါတယ်မလေးရှားပါတယ် နော် VNN လည်းပါပါတယ်ခင်ဗျဒီကျွန်တော်များတော့ဒီမဲခေါင်ပေါ့လေ6နိုင်ငံကစစ်တပ်မှုတွေပါဝင်တယ်ဆိုသိရပါတယ်ခင်ဗျ
ဟုတ်ကဲ့ရှင်ကိုမှုစောနောက်ဆုံးအနေနဲ့ပါအခုဒီအခုပြန်လာကြတဲ့ခါကျတော့ဒီမတော်ဆဖြစ်မှုတွေရောဒီသတင်းစာရှင်းလင်းပွဲတွေနဲ့ပတ်သက်ပြီးတော့ဒီတက်မတော်ဘက်ကတစုံတရာသတင်းသမားတွေနဲ့ပြောဆိုဆွေးနွေးတာမျိုးရောရှိပါလားရှင
်ဒီမတော်ဆဖြစ်တဲ့ကိစ္စကိုလည်းကျွန်တော်လာရှုလေးစိတ်မှရောက်တဲ့အချိန်မှာတက်မတော်ဒိမန်ပြန်ကြရေးဖွဲ့ဥက္ကဋ္ဌပူဇော်ဇွန်နိုင်ကလည်းဖြစ်တဲ့အခြေအနေတွေကိုရှင်းလင်းပါတယ်ဗျဒီခိကိတ်ကံရတဲ့ဟာကလည်းကြည့်ကြည့်ပြပေါ့လေထိခိုက်ဒဏ်ရာရတာမဟုတ်ဘူးဒီလေရှင်ဘရောစာထိခိုက်မှုဖြစ်တဲ့ဟာကလည်းဒီလူเจ้าမဟုတ်ပါဘူးပေါ့ဒီရရင်ဘိုင်းအဆက်ဘိုင်းဆိုင်ရာရဖြစ်တာပါလို့ပြောပါတယ်နောက်တစ်ခုကဒီအပြေးစိတ်ကတော့ဆက်ကဘလူချွေရင်းနဲ့ဆိုတော့ရောသူတို့ဆက်လက်စုံစမ်းစစ်ဆေးမယ်လို့ပြောပါတယ်ဗ
ျဒါကတော့တက်မတော်ခီးစင်မှာလိုက်ပါသွားတဲ့ကျမတို့ရဲ့ VOA ဝိုင်းတော်သားကိုမိုးစောပါရှင်
လူသားဒီမူကြီးအဖွဲ့ချုပ်အင်အဒီကပါတီပြောခွင့်ရပုံကိုဖြစ်တူတဲကိုပဲတောင်းပေးလိုက်ပါတယ်အခုလိုပြောခွင့်ရဒူပဲထားလိုက်တာကြောင့်2020ပြည်နှစ်အတွင်းရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပါတီရဲ့လှုံ့ဆော်ချက်တွေရည်တည်ချက်မူဝါဒသဘောထားတွေနဲ့ပတ်သက်လို့တိရှိနိုင်ခွင့်နဲ့တည်ငြိမ်ယူပိုင်ခွင့်ဘယ်လောက်အထိထိခိုက်သွားနိုင်လဲလို့ယူဆကြပါသလဲဒီမိုကရေစီပြည်ပြင်ပြောင်းလဲရေးမှာအဓိကခန့်ကဏ္ဍကနေပါဝင်ရမယ်လွတ်လပ်တဲ့သတင်းမီဒီယာရဲ့အခန်းကဏ္ဍကိုNLD ပါတီကအလေးမထားတဲ့လုပ်ရက်တစ်ခုအဖြစ်လို့ရမြင်နိုင်ပါသလားအခုလာမယ့်စနေနေ့တိုင်းလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာတိုင်းရဲ့ပေါင်းဝင်ဆွေးနွေးကျင်နေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုဆွေးနွေးကျင်တာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရတယ်လို့ VA Facebook မှာလည်းမှတ်ချက်ပေးထားလို့ရပါတယ်တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ် VA ရဲ့ဖုန်းနံပါတ်က0932923555လေးအီးမေးလ်လိပ်စာက burmese@vanews.com Facebook က VA Burmese News ဖြစ်ပါတယ်။ဘာဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။အခုဆက်ပြီးတော့ဒီရခိုင်ပြည်နယ်ဘက်ကစစ်ရေးအခြေအနေကိုလည်းတင်ပြပေးကြပါရစေရှင်။ရခိုင်ပြည်နယ်မြောက်ပိုင်းပုံနှကျွန်းမြို့နယ်တဲကကြေးရွာတစ်ခုကလူငယ်2ဦးတိတ်နဲ့ရဲပူပေါင်းဂိတ်တစ်ခုမှာကြာသာပရိနေကဖမ်းခံရပြီးတော့သူတို့ဘယ်ရောက်နေတယ်ဆိုတာမိသားစုဝင်တွေကအခုချိန်ထိမသိရသေးပဲစိုးရိမ်နေကြပါတယ်။ဒီပြိပခါတွေအတွင်းမှာအရသားတွေကိုနှစ်ဖက်စလုံးကမကြာခဏဖမ်းဆီးပါတယ်။အကြောင်းပြေဆုံးကိုသက်နိုင်ပြောပြပေးပါရှင်
။ခိုင်နောက်ပိုင်းကပုံနှကျွန်းမြို့နယ်အိုင်တင်ကြေးရွာကလူငယ်2ဦးကိုစစ်တွေမျိုးနီကြောက်တန်းကြီးစစ်ဆေးဂိတ်မှာမနေ့ကညနေ9နာရီလောက်မှာဖမ်းဆီးခံလိုက်ရတယ်လို့ဖမ်းဆီးခံထားရတဲ့ကိုနေလင်းထေရဲ့မိခင်ကပြောပါတယ်။
9နာရီ10မိနစ်လောက်တော့ပြရတာပြတာကြောက်တန်းရထဲကလို့ပြောပါတယ်သူကဂိတ်ကစိတ်ဆေးဖို့တော့တော့စိတ်ကြီးကဘင်းမလို့ထောင်းတော့မရလေဘူးလေဟာကြော်တော့တော့အလေးလိုဖမ်းတယ်လို့ပြောတာပဲကြောက်တန်းရခံကမင်းတို့သူတရားကြုံကြလို့ပြောတာကျမတို့
ဖမ်းဆီးခံထားသူတွေဟာကိုနေလင်းထင်းနဲ့ကိုမောင်စွာရီတို့ဖြစ်ပြီးမိမိကြီးရောကနေစစ်တွေမျိုးကိုလုံတော့ရှာတာဖြစ်ပြီးစစ်တွေမျိုးကပြန်ကြောက်တန်းကြီးစစ်ဆေးအကိမ်မှာဖမ်းဆီးခံထားရတာလည်းဖြစ်ပါတယ်အဲ့ဒီစစ်တွေမျိုးနီကြောက်တန်းကြီးစစ်စစ်ရဲ့ခိုင်မှာရင်းနှီးတက်မတော်သားတွေကစစ်စစ်နေတာဖြစ်ပြီးသူတို့နှုတ်ကိုဘသူဖမ်းသွားတယ်ဆိုတာကိုမသိရသေးတယ်လို့အခုရှင်ဒီအဆက်တွေမရသေးဘူးလို့ဖမ်းဆီးခံထားရတဲ့ကိုနေလင်းထေရဲ့မိခင်ကပြောပါတယ်
။အော်မိတော်စုအနေနဲ့တော့ဟာခင်ဗျတိကဘာမှလည်းမသိမပြောတတ်မဆိုတတ်မိတော်လေးစစ်တော်ရဲ့ရေးတော်တွေတင်လိုက်ကြဆိုတာသူတို့မြင်တော့မမြင်ဘူး။သူတို့ကရောမှာကအနေနဲ့နေတာပါလေဘေးလေဘေးလောက်တိုက်တဲ့ကျန်တာဘာမှမလောက်တိုက်ဘူးသူတို့သွားလဲသွားထားလည်းမရှိဘူးလေလို့အင်းဒီဘာမှဆက်တင်ရသေးဘူးအခုရှိသေးတော့
သူတို့ကိုဖမ်းဆီးထားတာနဲ့ပတ်သက်ပြီးတရားကိုစုံစမ်းနေပေမဲ့လည်းခုချင်းဒီဘာမှမတရားသေးဘူးလို့အိုင်တင်ကျေးပါအုပ်ချုပ်မှုဦးဆန်ရွှေပေါ်ကပြောပါတယ
်လက်ထဲတော့ဒီများလို့ဆလာဒီမှာ9နိုင်တော့မှကြောက်တန်းဒိတ်ကဖမ်းတော့ရဘာကြောက်ဖမ်းတော့လဲဆိုတော့ကျွန်တော်လည်းကောတီတီရမလို့ပါမသိဘူးကိုယ်မကြောက်ဘူးတိုင်းကလည်းမကြောက်ဘူးစခန်းကလည်းမကြောက်ဘူးဝေစခန်းကလည်းမကြောက်ဘူးကလောကကိလာလက်ခေါ်လာတာလိလလောကမရတော့ဒီမောဟကမြတ်စွာဘုရားစခန်းမောမြေကျော်မြေကျော်လေးတို့သူကဘာမှမသိဘူးလို့ပြောတယ်ပြောပြတဲ့အခါကျတော့ဖန်ဆက်လိုက်မယ်လို့ပြောတာပေါ့
တမ်တော်ဖက်ကတော့သူတို့ကိုဖမ်းဆီးထားတာနဲ့ပတ်သက်ပြီးမသိရသေးဘူးလို့တမ်တော်သတင်းမှန်ပြန်ကြားရေးဖွေပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ
်ကျွန်တော်လည်းမသိဘူးဒါကကျွန်တော်လည်းမသိသေးဘူးလို့အဲ့ဒါဟုတ်ကဲ့အစားတဲ့ပြေကတော့မသိရတော့ဘူးကျွန်တော်မသိသေးပါဘူးဗျ
ရခိုင်နောက်ပိုင်းကပုံနှကျွန်းမြို့နယ်ပါဝင်မြို့နယ်တချို့ကိုညမထွက်ရမင်းပုံမှန်တစ်လေးလေးထုတ်ပြန်ထားသလိုအင်တာနက်လိုင်းတွေလည်းချက်တောက်ထားတာလည်းဖြစ်ပါတယ်ရခိုင်နောက်ပိုင်းမှာဒီကနေ့ထိအစိုးရတပ်နဲ့အဖွဲ့တို့တိုက်ပွဲတွေပြင်းထန်နေသလိုတိုက်ပွဲတွေရသားထိခိုက်ဒေဆုံးဒဏ်ရာရတာတွေများပြားလာသလိုဒေသခံတွေစစ်ကဆိုင်ရာတာဝန်ရှိသူတွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေအားလည်းမကြာခဏဆိုလိုတပ်နဲ့နှစ်ဖက်စလုံးရဲ့ဖမ်းဆီးစစ်ဆေးမှုတွေကိုခံနေကြရတာလည်းဖြစ်ပါတယ်ခင်ဗျာ
ဒီ
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းသာတို့ရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2020ပြည့်နှစ်မတ်လ6ရက်တောက်ကြနေ့ညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်ဒီကိုတော့လိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အမျိုးသမီးကဏ္ဍအတုဒဆုံးလေအမေရိကန်တခွေအစီအစဉ်နဲ့အတူသိပ္ပံနဲ့နှီးပညာအစီအစဉ်မှာနားဆင်နေရမှာကတော့
ပမာပြည်မှာရှိတဲ့ကြီးမားသောလေလုံမြတ်မှုဖြစ်စေတော့အရင်အမြင်များကိုပြန်ကြည့်တဲ့ရှင်ရင်ဆွဲပေါ့နော်ကြည့်ပြီးသူတို့မှာ
မြန်မာနိုင်ငံရဲ့လေလုံညဉ့်မှုဖြစ်စေတဲ့အကြောင်းရင်းတွေကိုသုံးသပ်ဆွေးနွေးထားတာနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဆုံးအမျိုးသမီးခန္ဓာကိုထုတ်လွှင့်တင်ဆက်ပေးကြပါတယ်ဒီသတင်းမှမှာတော့နိုင်ငံတကာအမျိုးသမီးများနေအထူးအစီအစဉ်ဖြစ်နေတင်ဆက်ပေးမှာဖြစ်ပါတယ်မြန်မာနိုင်ငံမှာပြဋ္ဌာန်းနိုင်ခြင်းမရှိသေးတဲ့အမျိုးသမီးဒုတိယလုံအပေါ်အကြမ်းဖက်မှုကာကွယ်ရေးဥပဒေထွက်ပေါ်လာဖို့2020ပြည့်ရွေးကောက်ပွဲကနေတက်တက်ကြွကြွရဲရဲရဲရဲလှုပ်ဆောင်ရဲတဲ့အမျိုးသမီးလွှတ်တော်အမတ်တွေမွေးထုတ်ဖို့လိုအပ်တဲ့အကြောင်းအမျိုးသမီးရေးဦးဆောင်နေသူဒေါခင်လေးကပြောဆိုလိုက်ပါတယ်လက်ရှိမြန်မာနိုင်ငံရေးမှာအမျိုးသမီးဒုပါဝင်မှုအားနည်းနေတာဘာကြောင့်မလဲသူတို့အတွက်စိန်ခေါ်မှုတွေကရောဘာတွေပါလဲအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကိုရောက်နေတဲ့ Triangle Woman အဖွဲ့ကဒါရိုက်တာဒေါခင်လေးကို VOA မြန်မာပိုင်းကမျက်ရင်ချင်းနိုင်က VOA ရုံးမှာတွေ့ဆုံမေးမြန်းထားတာနားဆင်ပါရှင် You can bend but never break me cause it only serves to make me ဒီမြန်မာနိုင်ငံရေးတဲ့မှာဒီဒီမိုကရေစီအသွင်ကူးပြောင်းရေးကာလဒီမြန်မာနိုင်ငံမှာအမျိုးသမီးတွေရဲ့ပါဝင်မှုအခမ်းကဏ္ဍဒီပေါ့နော်လိုအပ်တာတွေနည်းနေသေးတယ်လို့ကျွန်မတို့မြင်ရပါတယ်အဲ့ဒါဘာကြောင့်မှလဲရှင
်ပထမအဆုံးပေါ့နော်နည်းနေတာတော့တကယ်အမှန်ပါပဲအခုဆိုရင်ကျွန်တော်တို့2015ရွေးကောက်ပွဲမှာဆိုရင်တော့ကျွန်တော်တို့နိုင်ငံရေးလို့ပြောတဲ့အခါတော့ရွေးကောက်ပွဲနိုင်ငံရေးတွေနဲ့တွားတဲ့ဟာကိုကျွန်တော်တို့အများဆုံးပြောကြတယ်ပေါ့ဒါဆိုရင်ကိန်းကနန်းနဲ့ပြောမယ်ဆိုရင်တော့အခု2015ရွေးကောက်ပွဲမှာကျွန်တော်တို့အမျိုးသမီးတွေကလွှတ်တော်အားလုံးပေါ့နော်လွှတ်တော်အရရမှာဆိုရင်ဆယ်ရာခိုင်နှုန်းကျော်ပဲရှိတယ်ဆိုတော့အမျိုးသမီးရာခိုင်နှုန်းရှိနေတာက50ရာခိုင်နှုန်းကျော်တယ်တိုင်းပြည်ရဲ့လူဦးရေငါးရဒါပေမဲ့သူတို့ကကိုစားပြုမှုမှာ10ရာခိုင်နှုန်းကျော်ပဲရှိတယ်ဒါပေမဲ့နောက်တစ်ခုကတော့အရင်တုန်းကဆိုရင်တော့2010မှာဆိုရင်တော့4ရာခိုင်နှုန်းပဲရှိတဲ့အတွက်တိုးတက်လာတယ်လို့တော့ကျွန်တော်တို့ပြောလို့ရတယ်အဲ့ဒါဘာကြောင့်လဲဆိုတော့ကျွန်တော်တို့ပြန်သွားမယ်ဆိုရင်တော့ကျွန်တော်တို့ရဲ့နိုင်ငံရေးခြေနေကြောင့်လည်းအများကြီးပါတယ်ကျွန်တော်တို့ကစစ်အာဏာရှင်အောက်မှာအကြာကြီးနေခဲ့ရတယ်ဆိုတဲ့အခါအမျိုးသားကြီးစိုးမှုတွေနဲ့နေခဲ့ရတယ်နောက်တစ်ခါနိုင်ငံရေးဆိုတာကြောက်စရာနိုင်ငံရေးလုပ်ရင်ဖမ်းနယ်ဆီးမယ်အနေရရှိမယ်ဆိုတဲ့ဟာတွေရှိတယ်နောက်ကကျွန်တော်တို့ကယဉ်ကျေးမှုရဒလိထုံးဆိုင်ရအမျိုးသမီးဆိုတဲ့ဟာဘာပဲပြောပြောပါရမီဖြည့်ပတ်အမျိုးသမီးကနိုင်ငံရေးနဲ့တိတ်မဆိုင်ဘူးခေါင်းဆောင်မှုနဲ့တိတ်မဆိုင်ဘူးမိသားစုကိစ္စနဲ့အိမ်နွေးမှုတွေကိုဟိုမိသားစုကိစ္စတွေကိုပဲတကယ်ကိုပြပြပြမြန်လုပ်နိုင်ရင်ပဲအင်ရှင်မကောင်းဖြစ်ရင်ပဲဟိုတောင်းဝင်ချေးပြီးဆိုတဲ့ဟာမျိုးတွေနဲ့စိတ်တွေနဲ့နေလာခဲ့တဲ့အခါကျတော့အမျိုးသမီးတွေကနိုင်ငံရေးမှာပါဝင်မှုဟာအရန်ကမှအားနဲ့တယ်နောက်တစ်ခုကတော့ role model နေတာပေါ့နော်ဒီလိုအားကြပြီးတော့အမျိုးသမီးတွေကိုကြည့်အောင်မြင်တဲ့အမျိုးသမီးတွေကိုကြည့်ပြီးအားကြမှုမှလည်းတကယ်လောက်လောက်လာလာ role model အားကြမယ်သူကအရန်နည်းနေသေးတဲ့အခါကျတော့အခုနောက်ပိုင်းမှာလဲဒါကြောင့်မလို့အမျိုးသမီးတွေပါဝင်မှုကနည်းနေရသေးတယ်လို့အကြံဉာဏ်တော့ပြောလို့ရပါတယ
်ဒီလိုအမျိုးသမီးတွေအတွက်ပေါ့နော်ဒီနိုင်ငံရေးပဲဖြစ်ဖြစ်သူတို့ဒီပါဝင်လို့တဲ့အခမ်းကဏ္ဍတွေမှာဒီဥဆောင်ဥရွယ်ပြုလာနိုင်ဖို့သူတို့စွမ်းရည်တွေမြင့်တင်ဖို့ကရောဒီမြန်မာနိုင်ငံမှာပေါ့နော်အစိုးရဘက်ရဲ့ဒီပံ့ပိုးမှုအပိုင်းကအားနည်းနေတာမျိုးရောဖြစ်မနေဘူးလားရှင်
အားနေတာတော့အမှန်ပါပဲပြောလို့ရှိရင်တော့ဒီအတွင်ကူပြောင်းရေးကာလလည်းဖြစ်တဲ့အခါကျတော့အစိုးရအနေနဲ့ဆောင်ရွက်နိုင်မှုတွေကထင်သလောက်ခ ရီးမပေါက်တာလည်းရှိမယ်သူတို့ကိုယ်တိုင်ကလည်းကျမတို့စိတ်အာတီတပေါ့နော်ဟိုတိတ်ပြီးတော့လည်းမပြင်းပြတာလည်းဖြစ်ကောင်းဖြစ်နိုင်တယ်ဆိုတော့တကယ်တော့ဒီအစိုးရတွေအနေနဲ့ဒီလိုကိစ္စမျိုးတွေမှာအမျိုးသမီးတွေပိုပါဝင်လာအောင်အတွက်ဆိုပြီးတော့စီမံကိန်းတွေနော်စီမံချက်တွေနဲ့တည်တည်ချာချာဆောင်ရွက်မယ်ဆိုရင်တော့ဒီထက်ပိုပြီးတော့ပါဝင်နိုင်မှုများတယ
်အဲ့မှာကျမတစ်ချက်မေးချင်တာကဒီအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့မူဝါဒပိုင်းဆိုင်ရာချမှတ်တဲ့အခါမှာလွတ်တော်တွင်ပေါ့နော်အဲ့ဒါကဘာကြောင့်အရေးကြီးတယ်လို့ထင်လဲရှင်ဥပမာဆိုရင်ကျမတို့မနစ်ဟိုနည်းနည်းတော့ကြားပြီထင်တယ်ဒီကလေးတငယ်များဆိုင်ရာဥပဒေပြဋ္ဌာန်းချက်ကိုဆွေးနွေးကြတော့ကအရွယ်မရောက်တဲ့ကလေးပေါ့နော်အရွယ်မရောက်တဲ့မိန်းကလေးတွေလက်ထက်တဲ့ကိစ္စမှာဒါဒီလွတ်တော်အမတ်တဦးကနေပြီးတော့ဒါအမျိုးသားတဦးကနေပြီးတော့ဒါပေါ့နော်ဟိုရိုးရအရာဒလိထုံးစံအရာအရွယ်မရောက်သေးပေမဲ့လည်းဒါလက်ထက်ခွင့်ရှိတယ်ဆိုတာမျိုးဒါမျိုးတွေဆွေးနွေးပြီးတော့တင်ပြတာမျိုးတွေတွေ့ရတယ်ဆိုတော့အံ့ဩဖို့လည်းကောင်းပါတယ်ဒီလိုမျိုးအရွယ်မရောက်သေးတဲ့မိန်းကလေးတွေကိုလက်ထက်ခွင့်ပေးတယ်ဆိုတာလွတ်တော်ထဲမှာဆွေးနွေးတယ်ပေါ့နော်ဆိုတော့ဒါမျိုးတွေပေါ့အဲ့တော့ဒီလွတ်တော်တွင်ဒီနိုင်ငံတော်အစိုးရကနေပြီးတော့အမျိုးသမီးတွေကလေးတငယ်တွေပေါ့နော်အဲ့ဒါကိုကာကွယ်ဖို့အတွက်ပေါ့နော်ဒီလိုချမှတ်တဲ့အခါမှာဟိုဘာကြောင့်အရေးကြီးရလို့ထင်လဲရှင
်။ဘာကြောင့်အရေးကြီးလဲဆိုရင်တော့ဟိုပြောရမယ်ဆိုလို့ရှိရင်ဒီအခုကတိုင်းပြည်ကလုံးဝအစအပြန်စနေရတဲ့အချိန်ဖြစ်တယ်။အဲ့တော့မူဝါဒတွေဥပဒေတွေကတိတ်ပြီးတော့အာမကောင်းနေပြီ။ဆိုတော့အခု90နှစ်ဆိုရင်ဒီလိုဖြစ်ချင်မှာဖြစ်မှာပေါ့နော်။အခုချိန်မှာတော့မူဝါဒတွေဥပဒေတွေအာကောင်းကောင်းနေဒီကလေးတငယ်တွေအတွက်ပဲဖြစ်ဖြစ်အမျိုးသမီးတွေအတွက်ပဲဖြစ်ဖြစ်တိုင်းရင်းသားတွေအတွက်ပဲဖြစ်ဖြစ်အကာအကွယ်ပေးတဲ့ဥပဒေတွေကအရန်လိုအပ်နေတယ်။မရှိနေဘူး။မရှိနေတဲ့အတွက်ကျမတို့လွှတ်တော်တွေမှာခုနမတ်အင်ဂျင်ပြောသလိုပဲဆွေးနွေးလိုက်ပြီဆိုရင်အမျိုးသားဒီဟိုဒါကတော့ကျမဟိုအမျိုးသားရဲ့အမျိုးသမီးရဲ့ခွဲခြားပြောတာမဟုတ်ပေမဲ့သူတို့ရှုထောင့်ကအမျိုးသားရှုထောင့်ကပဲကြည့်တယ်သူတို့ဘက်ကဘာမှန်းရော့သွားမလဲသူတို့ဘက်ကအတွက်လုံခြုံမှုเนาะအပြည့်အဝသူတို့ကလိုချင်တဲ့အခါကျတော့အမျိုးသားရှုထောင့်ကနေဆွေးနွေးတယ်ဒါပေမဲ့အဲ့လိုနေရာမျိုးမှာကျမတို့အမျိုးသမီးတွေအဲ့ဒီကလေးတငယ်ကိစ္စမှာဆိုလဲအမျိုးသမီးတွေအများကြီးပဲပြန်ပြီးတော့အပြန်လန်နေဆွေးနွေးပြီးလွတ်တော်ကအရန်ကိုစိတ်ဝင်စားစရာကောင်းအောင်ပေါ့เนาะကျမတို့ဆိုလဲဘယ်လိုလုပ်ရလဲဆိုရင်အဲ့ဒီဥပဒေချမ်းကော်မတီမှာရှိတဲ့တက်ဆိုင်တဲ့တာဝန်ရှိတဲ့လွတ်တော်ကိုယ်စားလှယ်တွေကိုအပြင်ကနေပေါ့နော် pressure တွေပေးရတယ်ဖုန်းတွေခေါ်ပြီးတော့ဒါကတော့မရအောင်เนาะဒီလိုတော့မဖြစ်ဘူးเนาะဆိုကျမတို့အပြင်ကလည်းပံပိုးရတယ်အဲ့အတွင်းမှာရှိတဲ့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေပြန်ပြီးတော့စိန်ခေါ်ပြီးတော့ပေါ့နော်တုံ့ပြန်ဆွေးနွေးရတယ်ရှိအကယ်၍အမျိုးသမီးတွေကဒီချက်ပိုပေါ်လာရင်ပိုအတန်နေပိုကြဲကြဲလောင်လောင်နဲ့ပြောနိုင်မယ်ပိုပြီးတော့စွာတဲ့လူလိုတာပေါ့ကျမတို့ကဒီအချိန်မှာတော့ခက်စွာစွာလူတွေရမှာရမှာလေအေးအေးဆေးဆေးအမျိုးသမီးဖြစ်တယ်ကျမတို့ပါသွားတယ်ဒါပေမဲ့သူကရိုးရိုးပဲအေးအေးဆေးဆေးနေတဲ့လူဆိုရင်တော့မဖြစ်ဘူးဒီအချိန်မှာကျမတို့ hot shot တွေအများကြီးလိုတယ်များများပြောများများရန်စွာပြီးတော့ကျမတို့ကစွန့်ရန်စွာတယ်ဆိုတော့ကျမတို့အတွက်မဟုတ်ဘူးအားလုံးသောတိုင်းပြည်မှာရှိတဲ့အမျိုးသမီးအမျိုးသားတွေအတွက်တကယ်တက်တက်ကြွကြွနဲ့လုံမဲ့သူမျိုးတွေပေါ့နော်ဆိုချန်ပီယံတွေလိုနေတာပေါ့အဲ့လိုချန်ပီယံတွေများများဖြစ်ဖို့ဆိုရင်တော့ကျမတို့အသက်ငယ်တဲ့သူတွေအမျိုးသမီးတွေများများလွတ်တော်တဲ့အရောက်မှာကျမတို့အတွက်စိတ်ချရမယ်လို့ထင်တယ်
တိုင်းနာဒေတာတွေနေဆက်ဒေတာတွေအထူးသဖြင့်အခုဒီနိုင်ငံတကာအာယုံဆိုင်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကဒီတချို့အမျိုးသမီးတွေပေါ့နော်အဲဒီလက်ပိုင်းဆိုင်ရာကိုအတ္တမအချင်းခံရတယ်ဆိုတာမျိုးတွေပေါ့နော်တကယ့်ကိုစစ်ရာဇဝင်မကျူးလွန်မှုဖြစ်တယ်ဆိုတာမျိုးဆိုတော့ဒီဟာတွေနဲ့ပတ်သက်ပြီးတော့ကောဒီမက်ခင်လေးတို့အမျိုးသမီးတွေအဖွဲ့ရေးထားပေါ့ရက်တီချက်ဘယ်လိုရှိလဲရှင
်ကျမတို့ကတော့အမျိုးသမီးတွေဖြစ်တဲ့အတွက်အမျိုးသမီးတွေအတွက်စာနာတယ်ဟိုနောက်တစ်ခါတရားမျှတမှုအတွက်ကိုကျမတို့ကရက်တီပေးခြင်းနဲ့အဲ့တော့သူဘာသူနိုင်ငံရေးအခြားစစ်ကိစ္စခဏထားကျမတို့ဒါဟိုနောက်မှထားကျမတို့လက်ရှိကြုံတွေ့နေရတဲ့အမျိုးသမီးတွေပေါ့အကြမ်းဖက်မှုတွေသူတို့နေရဲဆွန့်ခွာပြီးတော့ပေါ့နော်အတင်းအာဓမဟိုရွှေပြောင်းခိုင်းတာတွေသူမဟုတ်လို့ရှင်နှိမ့်မနှိမ့်ဆက်တဲ့ဟာမျိုးတွေတော့ကျမတို့ကပြင်းပြင်းထန်ထန်ရှုံချရတယ်။ဘသူပဲလှုပ်လှုပ်ပေါ့နော်။ဘယ်ဘက်ကပဲလှုပ်လှုပ်ကျမတို့ကတော့ရှုံချရတယ်။အဲ့တော့ဒါပေမဲ့နောက်တစ်ခုကတော့ပြဿနာဘာရှိလဲဆိုတော့ကျမတို့ဟိုပြည်တွင်းမှာနေထိုင်ရတဲ့သူတွေပေါ့နော်။သူတွေလူတွေမှာကျမတို့ကရန်သူကအများကြီးဝိုင်းနေတာပေါ့နော်။ပြောလို့ရှင်ကျမတို့ရဲ့အမြင်လေးကျမတို့ရဲ့ပြောဆိုချက်တွေကိုလွတ်လွတ်လပ်ပြောဆိုနိုင်မှုမှလည်းအကန့်အသတ်တွေရှိတယ်။ဘာလို့အကန့်အသတ်တွေရှိလဲဆိုရင်ကျမတို့ဟို Facebook တို့လို social media တွေမှာပဲဖြစ်ဖြစ်တိုက်ခတ်မှုတွေပေါ့ဆိုတော့ဟိုဒါကြောင့်ကျမတို့အမျိုးသမီးအဖွဲ့တွေပဲဖြစ်ဖြစ်ကျမတို့အချင်းချင်းကြားထဲမှာကျမတို့ရဲ့ conference တွေအစည်းအဝေးတွေမှာတော့ကျမတို့ရဲ့ရည်တည်ချက်ကိုပွန့်ပွန့်လင်းလင်းအဲပြောလို့ရတာပေါ့နော်ဒါပေမဲ့ခါဒီယန်ကြတော့ကျမတို့ရဲ့လုံခြုံရေးအတွက်နောက်တစ်ခုကတော့အခုကဘယ်လိုပြောဖြစ်မလဲဆိုရင်ဟိုတိုင်းပြည်ထဲမှာရှိတဲ့အခြေအနေကအရန်ကိုရှုပ်ထွေးနေတာပေါ့နော်ခုကအစွန်ရောက်တဲ့အတွေးခေါ်အယူဆတွေရှိတယ်လို့အဲတချို့ကိစ္စတွေကြတော့လည်းနားမလည်ပဲနဲ့ဟိုဘာမှမမ်းမသိပဲနဲ့နောက်ကနေလိုက်နေရတဲ့အနေအထားမျိုးတွေရှိရတဲ့အခါကျတော့အဲ့ကြားထဲမှာကျတော့ကျမတို့ကနေရတာတော့တော်တော်လေးသတိထားပြီးနေရတယ်။ဒါပေမဲ့ကျမခိုင်ခိုင်မာပြောလို့ဒါကတော့ကျမတို့ရက်ဖက်ဖွဲ့စီအများစုအထူးသဖြင့်အမျိုးသမီးဖွဲ့တွေကတော့ဒီခံစားထိကြိုက်နာခြင်းခံစားရတဲ့အမျိုးသမီးတွေကလေးငယ်တွေနဲ့အတူတူရှိတယ်။သူတို့အားလုံးဘေးအန္တရာယ်ကင်းဖို့အတွက်လည်းကျမတို့ကအမြဲတမ်းဆူတောင်းနေတယ်။ ကျမတို့လုံနိုင်တာဒါပဲနောက်တစ်ခါအမှန်တရားအတွက်တရားမျှတမှုအတွက်ကျမတို့ဘာလုပ်ပေးနိုင်မလဲကျမတို့လုပ်ပေးနိုင်တဲ့ဟာလေးတွေကိုကျမတို့လုပ်ပေးဖို့ပေါ့နော်ဒါဟုတ်လဲကျမတို့ကတော့အများတန်းဆင်သင့်ရှိတယ်ဒါပေမဲ့ပြည်တွင်းမှာနေရတဲ့အတွက်တော့ခုနလိုအဟန့်တာဟိုပေါ့အကန့်အသတ်ကလေးတွေတော့ရှိတာပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီလိုမျိုးပေါ့နော်ဖိနှိပ်မှုအတိုင်းတာတွေအလောက်ကြီးမားတယ်အထူးသဖြင့်အမျိုးသမီးတွေပေါ့နောက်ပြီးတော့ဒါဖိနှိပ်မှုကမျိုးစုံဖြစ်နေတာပေါ့နော်ဒါအကြမ်းဖက်ဖိနှိပ်မှုတွေဒါနေဆက်မှာဖြစ်နေတယ်လို့အခုဒီမျိုးတွင်းမှာလဲဒီလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုဒါနောက်အိမ်တွင်းအကြမ်းဖက်မှုအဲ့ဒါမျိုးတွေပေါ့နော်ဆိုတော့အဲ့တော့ဒီလွတ်တော်တွင်းမှာရှိနေတဲ့လွတ်တော်အမတ်ဒီအမျိုးသမီးတွေနောက်လွတ်တော်ရဲ့အခုဆိုရင်2020ပြည့်နှစ်ရွေးကောက်ပွဲကြီးကလည်းနီးလာပြီဆိုတော့လွတ်တော်ရဲ့ဝင်မဲ့ဒီအမျိုးသမီးတွေအနေနဲ့ကရောဒီအမျိုးသမီးဒုကာကွယ်ရေးအတွက်ပေါ့နော်သူတို့ဘာတွေလုပ်ပေးနိုင်မလဲရှင်
ဘာတွေလုတ်ပေးတင်လဲဆိုတော့လုတ်ပေးတင်တာတော့အများကြီးပေါ့နော်အထူးသဖြင့်တော့အမျိုးသမီးတွေကိုအကြံဖတ်မှုပပျောက်ရေးအမျိုးသမီးတွေဘဝဖွံ့ဖြိုးတိုးတက်ရေးအတွက်မူဝါဒတွေဥပဒေတွေကိုသူတို့ဟိုပြတ်ထမ်းဖို့အတွက်သူလုတ်ပေးနိုင်တယ်နောက်တစ်ခါဒီအစိုးရရဲ့ဌာနဆိုင်ရာဘတ်ဂျက်တွေမှာပေါ့နော်အမျိုးသမီးတွေရဲ့ကိုအကောက်အွယ်ပေးမဲ့ကိစ္စတွေဆောင်ရွက်ဖို့အတွက်ဘတ်ဂျက်တွေပို့ချပေးတဲ့ကိစ္စတွေဒါသူတို့လုံနိုင်ဆုံးကိစ္စတွေဖြစ်တယ်။ဒါပေမဲ့စိတ်မကောင်းစရာပဲအမျိုးသမီးကလွတ်တော်ထဲမှာဆရာခိုင်နှုန်းကြကြပဲရှိတယ်။ဆိုတဲ့အခါကျတော့ဒါကိုဟိုတည်တည်ချာချာနဲ့အခုချိန်ထိပေါ့နော်ကျမတို့ငါးနှစ်တာကာလရောက်လာမယ်။အဲ့ချိန်မှာတည်တည်ချာချာနဲ့တည်တည်ချာချာကိုမှအမျိုးသမီးကိစ္စအတွက်ကိုစိုက်လိုက်မှတ်တဲ့ဆောင်ရွက်နိုင်မှုမှလည်းအားရစရာမရှိသေးဘူး။ဒါလေးတွေမှလည်းအခက်အခဲတွေရှိတယ်။ဒါပေမဲ့ကျမကဒါကြောင့်မလို့2020ရွေးကောက်ပွဲလာတော့မယ်။အဲ့ခါကျရင်အမျိုးသမီးຢາກໄກຫນົງດີແທ້ປູບີ້ຫຼຸດတော်ແລ້ວຍောက်ຜູ້ອັດတော့ຈົ່ມາລູກອ່າຍົງຖ້າຫນີແດ່ດີກိສະແມ່ໆຍောက်ລີລຸມຍາລີບາແບບບໍ່ຈົ່ມາລູກມາອ້າຊີແດ່ມືທະມີດີຕະຄູຊຸຍຫນີໄລຫຍັງຫນໍຕູ້ໂອທောက်ກັນແມ່ມືທະມີດີອຍາຍຊີຫນີແດ່ສຸຍວົ້ງແນ່ຍື້ດາຜິດແດ່ອັດແດ່ດີກိສະປູບີ້ດໍຈົ່ມາລູກມືທະມີອີ່ອັດແບບຜິດຜິດຄະເລດັງແງດີອັດແບບຜິດຜິດປູບີ້ດໍກ້ານມົນແນ່ມູວາລະດີປູບີ້ຊະຫນາຍຫມູອັດတော့ຈົ່ມາລູກ2020ຍີກောက်ປວຍອ່າຍັງອີ່ຈີແດ່ລູຈົ່ມາຫນີ
ငင်းကမျိုးသမီးများနဲ့အထူးစီစဉ်ဖြစ်တဲ့မယင်ချင်းတိုင်းစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတောက်ကြညနဲ့မနေ့ပြန်စနေမနေ့ခင်းနေမှာလဲတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်အခုဆက်ပြီးတော့သုတဆုံးလေးအမေရိကန်တခွင်စီစဉ်ကိုတင်ဆက်ပေးကြပါတယ်အမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုနယ်ကြားတလျှောက်ကန္နာယဒေသတွေမှာတရားမဝင်နယ်စပ်ဖျက်ကျော်ဝင်ရောက်လာသူတွေအတွက်လိုအပ်မဲ့တောက်သုံးရေးရိတ်ခါပံမိုးပေးနေတဲ့စေတနာဝန်ထမ်းတွေနောက်ပြီးတော့မတန်ဆန်းသူတွေအတွက်အထူးအိုလံပစ်ရန်ပုံငွေအပွဲအတွက်ရေခဲရေချိုးပွဲနောက်ဖန်သားမြင်နဲ့ဖန်တီးထားတဲ့အမှုပညာလက်ရာတွေရဲ့အကြောင်းဒီသတင်းပတ်ရဲ့သုတဆုံးလေးအမေရိကန်တခွင်အစီအစဉ်မှာကိုအောင်ကစူးစီးတင်ပြထားတာနားဆင်ပါရှင်
ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာနေထိုင်တဲ့ဂျွန်နဲ့လော်ရာဟန်တာတို့နှစ်ဦးဟာအမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုနယ်ကြားတစ်လျှောက်ကကန္နာယဒေသမှာတရားမဝင်နေဆက်ဖျက်ကျော်ဝင်ရောက်လာသူတွေအသက်ရှင်နေထိုင်နိုင်ရေးလိုအပ်မဲ့ရိတ်ခါစားတောက်ဖွေးရာတွေကိုလိုက်လံချထားပေးပါရတယ်။လော်ရာဟန်တာရဲ့ဇာတိကတော့မက္ကဆီကိုနိုင်ငံဟာလီစကိုပြည်နယ်ကမျိုးလေးတစ်မျိုးဖြစ်ပြီးသူဟာလွန်ခဲ့တဲ့43နှစ်ကအမေရိကန်ပြည်ထောင်စုကိုရောက်လာပြီးနိုင်ငံသားဖြစ်လာပါတယ်။2009နှစ်တုန်းကတော့သူဟာဂျွန်ဟန်တာနဲ့တွေ့ဆုံးပြီးအဲ့ဒီနှစ်တုန်းကဆိုရင်မက္ကဆီကိုဘက်ကနေဝင်ရောက်လာသူ28ဦးထက်မနည်းဟာနေဆက်ဖြက်ကူးစင်မှာရေငက်ပြီးတော့တည်ဆုံးကုန်ပါတယ်။အဲ့နောက်တော့ဂျွန်ဟာတောက်ရည်ဘူးတွေကိုဂန္ဓာရာထဲမှာလိုက်လံချထားပေးပြီးတော့အဝေးကအလွယ်တကူမြင်နိုင်အောင်အလံတိုင်လေးတွေစိုက်ထူပေးထားပါတယ်။လော်ရာကတော့ပထမဆုံးသူ့ရဲ့စေတနာဝန်ထမ်းလုတ်ဖော်ကင်ဘက်တူဖြစ်လာပါတယ်။
We used to have 340 water stations.
နေရာပေါင်း340လောက်မှာတောက်ရည်လိုက်ချထားပေးပါတယ်။ကုမဲ့သူမရှိတော့လဲတခါတလေအရန်ပင်ပန်းပါတယ်။ကိုရီတာတည်သွားရင်ဘယ်သူများဒီအလုပ်တွေကိုဆက်လုပ်ပါမလဲလို့ဂျွန်ကစိတ်ပူနေပေမဲ့ကိုလုံနိုင်တာကိုဆက်လုပ်သွားရုံပဲလေ
။အဲ့လိုလှည့်လည်သွားလာနေစဉ်မှာလည်းနေဆက်ဖြတ်ကူးသူတွေနဲ့တွေ့ဆုံလေးရှိပြီးစားတောက်စရာတွေဝင်ငှပေးပါတယ်။ Laura Hunter က
You know, we cannot change
the view. Laja Duri, yeah, Nangan Duiga, a chain Nidri, a pound of Piang, Goga, Loma Pain, I may, the Rulu, I may, Ji Laudo, Goga Pain, I may.
The Chogaro, a Gulo, we are Laduri, Bo, Guni Pinirago, Machajawau, Arizona, Pinega, Mutia, Bogumia, Puega, Hendaro, Lightcha, Pitare, Yiburi Gule, the Rutu, Elu Suare, Jennifer, Gulu Piore.
Of course, we don't want to see anybody die.
ဒီနေရာမှာလူတွေတေကြချေကြတာကိုမတွေ့လို့ပါဘူး။ဒါပေမဲ့သူတို့နိုင်ငံဖက်မှာရေရှိနေရတာနဲ့ဒီကိုလာနေကြတာကို
တရားမဝင်ဝင်ရောက်လာသူတွေကိုအစအစရေစသဖြင့်ပေးကမ်းတာကြောင့်အဲ့လိုကူညီသူတွေကိုရာဇဝတ်မှုနဲ့ဖမ်းဆီးခွင့်မရှိပေမဲ့ထိန်းသိမ်းခံဘူးသူတွေလည်းရှိပါတယ်။ဒါပေမဲ့လက်မလျှော့တဲ့ဂျွန်က ਨੇ ਜਾ ਦਿਸ਼ਾਉ ਯੇ ਪੇ ਨੀ ਦੇ ਸੇ ਮਿਆਂਗੂ ਬੇ ਨੇ ਕਿੰਗੇ ਨੇ ਫੈਕ ਕੂ ਨੈ ਆਂ ਸੀਜ਼ਨ ਪੇ ਬੋ ਚੰਜੀ ਨੇ ਬਾਰੇ ਅਰੀ ਸੇ ਮਿਆਂ ਸਾਟੇ ਅੰਦੋਂ ਪੀ ਕੇ ਦੇ 290 ਕਾਲਾ ਦਿਸ਼ਾਉ ਮਾ ਨੇਜ਼ਕ ਕਾ ਨੀ ਫੈਕ ਕੂ ਤੂ 900 ਟੈ ਮਨੇ ਤੀ ਸੋਂ ਗੇ ਰਾ ਵਾ ဒါကြောင့်ဆင်မြောင်းတစ်လျှောက်မီတာ400အကွာဝေးတိုင်းမှာဖြတ်ကူးလို့လွယ်အောင်ကြိုးတွေလိုက်ပြီးတော့တွေ့တန်းပေးထားနိုင်မှုသူကစိတ်ကူးထားပါတယ်
။ Don't get us wrong, we're not for illegal crossing.
တရားမဝင်ဖြတ်ကျော်ဝင်ရောက်တာကိုအားပြတာမဟုတ်ပါဘူး။လူတွေရေမနစ်အောင်လာခုလို့လုပ်မှာ။ကိုနေတဲ့ဘဝကျင်တွေအသည့်စိတ်နဲ့တာဝန်ယူလုပ်ပြရမှာ
။ဂျွန်ဟာနေဆက်ဖြတ်ကျော်ဝင်ရောက်သူတွေကိုလက်မခံခြင်းနဲ့သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူဖြစ်ပေမဲ့လည်းသူ့မျက်စိရှိမောက်မှာအတိဒုက္ခရောက်သူတွေကိုစာနာပြီးအခုလိုကူညီဆောင်ရွက်ပေးနေတာပါခင်ဗျာ။ရေခဲတမျှအေးဆက်နေတဲ့ရေတဲ့ခုံချင်းမူကတော့အလုံးအတွက်တိတ်မလွယ်ကူပေမဲ့တချို့ကတော့ပျော်လဲပျော်ရလူမှုတိုင်းဝိုင်းအတွက်အကျိုးပြုရလဲရောက်တာကြောင့်ကြိတ်နေတက်ကြပါရယ်မတန်ဆွမ်းနေအတွက်ဖွဲ့စည်းထားတဲ့အားကစားအသင်းတွေကိုပံ့ပိုးပေးဖို့မေရီလန်းအထူးအိုလံပစ်ရန်ကုန်ငွေပွဲမှာရေဆင်းချိုးကြတာပါဆန်နီပွိုင်ကန်ဂျီမှာရေခဲလူတမျှအေးနေတဲ့ရေတဲ့မေရီလန်းပြည်နယ်အန်နာပိုလစ်မြို့ကန်တချို့ဟာရေဆင်းချိုးကြတာပါတချို့ကလည်းအမျိုးသမီးရေကူးဝတ်စုံတွေဝတ်ပြီးရေထဲဆင်းပါတယ
် We said if we're going to do this we need to make sure that
ဘောပိုင်းအဘိကမီအပိုင်းကဟူလာစကဝဘီဆင်းချူကြမယ်ဆိုရင်ဘာကြောင့်ကုလိုဝတ်ကြတာလဲဆိုတာကိုတခြားသူတွေသိဖို့လိုပါတယ
်တုံးရကြချင်းပါတဲ့ကမ္ဘာအကြီးဆုံးရေခဲရေချိုးပွဲမှာလူပေါင်း12,000လောက်ပါဝင်ခဲ့ကြပါတယ်တချို့ကမေရီလန်းဖုတ်ဘောအသင်းဖြစ်တဲ့ Baltimore Ravens ကိုထောက်ခံတဲ့အလံငယ်လေးတွေကိုဂိုင်းပြီး5 degree celsius တာရှိတဲ့အလွန်အေးတဲ့ရေထဲအပြေးလွှားရေဆင်းချိုးပါတယ် Robert Haring က
The air is cold but it's nothing compared to the water.
လေတိုက်တာအေးပေမဲ့ရေလောက်တော့မအေးပါဘူး။ရေထဲကိုဒိုင်ဗင်ထိုးဆင်းလိုက်တဲ့ဆိုရင်ပဲဒီကုလုံးကျင်တက်သွားတာပါ
။ကမ္ဘာတဝန်းနိုင်ငံပေါင်း185နိုင်ငံမှာအထူးအိုလံပစ်ပြိုင်ပွဲကျင်းပပြီးမတန်ဆွမ်းတွေသူတို့နှစ်သက်ရာအကစားတွေမှာပါဝင်နိုင်ဖို့ရန်မုံငွေရှာဖွေနေတာပါ။ Maryland ပြည်နယ်ကအထူးအိုလံပစ်ပြိုင်ပွဲဥက္ကဋ္ဌ Jim Schumacher က
The oldest athlete here in Maryland is 85 years old.
မေရီလန်းမှာနေတဲ့အသက်ကြီးဆုံးအကစားသမားကအသက်85နှစ်ပါ။ဒီကကလေးတွေကတော့အသက်7နှစ်အရွယ်ကလေးကပြိုင်ပွဲတွေမှာပါခဲ့တာဖြစ်ပြီးတချို့ဆိုရင်ပိုခက်တဲ့ကစားပွဲတွေမှာတော့ပါနိုင်ကြပါတယ်။အကစားသမားတွေအတွက်အရေးကြီးဆုံးကတော့သူတို့ရည်မှန်းထားသလိုအောင်မြင်ကြဖို့ပါ
။တချို့ကလည်းမိသားစုဝင်တွေကိုပါခေါ်လာပါတယ်။ Justin Spittel က
I'm a little crazy but you know it's
the meme ခေါ်လာလိုက်ပါတယ်အထူးအိုလံပစ်ပွဲကိုပံ့ပိုးပေးခြင်းလို့ခေါ်လာတာပါဆွေမျိုးတွေထဲမှာလည်းအထူးအိုလံပစ်ပြိုင်ပွဲဝင်သူတွေရှိတယ်ဆိုတော့ကူညီနိုင်လောက်လာကူတာပ
ါရေထဲကိုအလှည့်နဲ့ဆင်းကြပါတယ်တချို့ကတော့အခုလိုရေလာချိုးတာပထမဆုံးအကြိမ်ဖြစ်ပြီးတော့တချို့ကတော့၄ကြိမ်လောက်ရှိပါပြီ Marissa Bartol က
အများကြီးစိုက်ပါတယ်မိသားစုအစဉ်လာလို့တောင်ဖြစ်နေပါပြီကျမကအထူးအိုလံပစ်ပြိုင်ပွဲအတွက်အင်တိုက်အားတိုက်ကူညီပံ့ပိုးနေတဲ့သူဖြစ်တယ်လို့ဒီကိုလာကြတဲ့သူတွေအပေါ်လဲကျေးဇူးတင်ကြောင်းပြသတာပ
ါအထူးအိုလံပစ်ပြိုင်ပွဲတွေဟာမတန်ဆန်းတွေရဲ့ဘဝအတွက်အတော်လေးအထောက်အကူဖြစ်ပါတယ်ပြိုင်ပွဲဝင်ခရစ်စတုန်းက
အ
ထူးအိုလံပစ်ပြိုင်ပွဲမဝင်ခင်တုန်းကဆိုရင်ဘယ်သူနဲ့မှမတွေ့ရပါဘူးတကယ်ချင်း3-4ယောက်ပဲရှိရပါဒါပေမဲ့အခုတော့တကယ်ချင်းနဲ့အများကြီးရလာပြီးအလွန်ပျော်ဖို့ကောင်းပါတယ်
ဒီနေ့မေရီလန်းအထူးအိုလံပစ်ပြိုင်ပွဲအတွက်ရန်ကုန်ငွေ3,000ကျော်ရရှိခဲ့ပြီးဒီငွေတွေနဲ့မတန်ဆန်းတွေရဲ့ဘဝကိုပိုမြင့်တင်ပေးသွားနိုင်မှာပါခင်ဗျာတုတ်စ်ဇင်စကီယာဖန်သားမြင့်ကိုအသုံးပြုပြီးတော့အယောင်တောက်ပတဲ့ဖန်အိုးတွေကိုရက်လုပ်သူပါသူဟာအိုးလို့ရမှာအဓိကကျတဲ့ဖန်သားမြင့်ဖြစ်လာအောင်ဖန်တီးရမှာလဲအပူပေးတဲ့ဆက်ကိုပူအောင်တည်ထွင်ခဲ့ပါတယ်သူ့ရဲ့အမှုပညာလက်ရာတွေကိုတော့သူချစ်တဲ့ငှက်တွေရဲ့အယောင်ကိုအခြေခံပြီးတော့ဖန်တီးတာပါအထူးသဖြင့်တော့မျိုးရုံးပြောက်ကွယ်တော့မဲ့ငှက်မျိုးတွေကိုသူကအဓိကမိမုံထုတ်ပြချင်တာပါငယ်စဉ်ကကြီးပင်းခဲ့တဲ့ Massachusetts ပြည်နယ်ကိုပြန်လည်ပတ်ပြီးမှငှက်မျိုးတွေရဲ့အယောင်ကောက်ကြောင်းပုံစံတွေကိုသူကအထူးစိတ်ဝင်စားခဲ့တာပ
ါ Grew up in an incredibly beautiful natural
တဘာဝနဲ့ပိုထီးတွေ့နိုင်တဲ့နေရာမှာကြီးပင်းခဲ့တာကြောင့်ငှက်မျိုးစုံကိုတွေ့ဖူးပါတယ်စိတ်မကောင်းစရာကတော့တချို့တွေမျိုးတွန်းပြောက်ကွယ်ကုန်တာပါ
ဒီဆယ်စုနှစ်တွေအတွင်းမြောက်အမေရိကကငှက်ကောင်ရည်လေးပုံတစ်ပုံကျော်ခန့်ထိကြာဆင်းသွားတာကိုသိလိုက်ရချိန်မှာတော့သိအံ့ဩသွားခဲ့တယ်လို့ဇင်စကီကဆိုပါတယ်။တဘာဝဘေးအန္တရာယ်အမျိုးမျိုးကြောင့်ငှက်ကောင်ရည်တန်း3,000လောက်ဟာလဲယောင်းနေသွားတာပါ။ဒါပြင်သူမှတ်မိတဲ့ငှက်မျိုးစားတွေအကြောင်းလေ့လာရမှာလဲ90ရာခိုင်နှုန်းထက်မနည်းဟာအန္တရာယ်ကျရောက်နိုင်တဲ့ငှက်မျိုးစားရှင်းထဲမှာပါတယ်လို့ဆိုပါတယ်။အဲ့ဒီနောက်တော့ငှက်မွေးတွေလိုအယောင်ရောစက်ဖို့ဖန်သားမြင်တွေဖန်တီးပေးတဲ့ဆက်ကိုပြုလုပ်ခဲ့ပါတယ်။ဖန်ချောင်းတွေကိုအပူပေးဆွဲဆန့်ပြီးတော့ညီညီညာညာအမြင်လေးတွေဖြစ်လာအောင်အေးခံလိုက်ရတာပါ။
A lot of the color variations do have
ရောင်စုံဖန်သားမြင်တွေကိုရောရှက်လိုက်တဲ့အခါမှာတော့အယောင်စန်းတွေရပါတယ်။အယောင်စုံကိုအသေးစိတ်ကြကြပေါင်းစပ်လိုက်မယ်ဆိုရင်တော့စုတ်တန်တဲ့ပကြီးရေးသလိုဖြစ်သွားပါတယ်။ ညတွေရဲ့ပုံစံကိုသေချာလေ့လာပြီးမှအယောင်တွေကိုရွေးသားလို့လဲဇင်စကီကပြောပါတယ်။တခါတလေအိုးရဲ့ရမှာတော့တစ်ဖက်ကိုအယောင်စုံတွေသုံးတစ်ဖက်ကိုပြောင်းသုံးတယ်လို့ဆိုပါတယ်။အဲ့နောက်တော့ပုံစံကွက်တဲ့ကိုဖန်သားမြင်နဲ့ထည့်ပြီးတော့အပူပေးမီးဖောရတာပါ။
So what they become is thousands and thousands.
Any now town ne chi de yang gon akwet san nwe paw la bi yang pyan hat yin a yang go chi lo kaung twa bare. Tu ye lout de a hla sin o ri go ro ka ba twa ga pya dai twi pya pwe de ma pya ta bare. Aku lo ko wa da na pa ya go lout khwin ya de atwe le wan ta chang Zinski ya pyo bare kamya.
ကိုအောင်စီစဉ်တင်ဆက်ပေးခဲ့တဲ့တုဒ္ဒဆုံလေအမေရိကန်တခွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုတောက်ကြညာတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန္ဓာကိုတင်ဆက်ပေးခြင်းပါတယ်ရှင်
ကဘာတလောမှာလေးရုညဉ့်ဉျဉ်မှုကြောင့်တေဆုံးရသူကနှစ်ဆင်တန်းနဲ့ချီပြီးရှိနေတဲ့အတွက်လေးရုညဉ့်ဉျဉ်မှုပြဿနာကိုအရေးတကြီးဖြေရှင်းချဖို့ကုလသမဂ္ဂက2019ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့အတွက်ဆောင်ပုတ်သတ်မှတ်ပြီးသတိပေးနေချိန်မှာမြန်မာနိုင်ငံအတွက်လေးရုညဉ့်ဉျဉ်မှုလျှော့ချဖို့ဘယ်လိုလုပ်နိုင်မလဲဆိုတာကိုဒီကဘတ်မှာပြောပြပေးပါရှင်ဥပြင်း6တွေရာရေကြီးမြေပြူရာနဲ့မုန်တိုင်းတွေမကြခဏတိုက်ခတ်ပြီးပြင်းထန်တဲ့ရာသီဥတုပြောင်းလဲမှုတန်ကိုဆူဆူဝါဝါခံနေရတဲ့နိုင်ငံတနိုင်ငံဖြစ်တဲ့မြန်မာနိုင်ငံအတွက်ပတ်ဝန်းကျင်ဆိုင်ရာစီမံခန့်ခွဲမှုနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာမဟာဗျူဟာမူဝါဒတဲ့နှစ်ခုကိုဇွန်လ5ရက်နေ့မှာကြာရောက်တဲ့2019ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့အထိမ့်မှဖြစ်တဲ့မြန်မာအစိုးရကမိချက်ပေးခဲ့ပြီးတော့ရေရှည်အတွက်ပတ်ဝန်းကျင်ကောင်းရစေဖို့လေးရုညဉ့်ဉျမ်းမှုကိုတိုက်ဖြတ်သွားမယ်လို့ကြေပေးကြတာပါဟုတ်ပါတယ်လေးရုညဉ့်ဉျမ်းမှုတွေရောပါအောင်လုပ်တာဟာကဘာကြီးပုံနှင်းမှုနဲ့ရာသီဥတုပြောင်းလဲမှုကိုဖြစ်စေတဲ့ဓာတ်ငွေတွေရောပါရေးမှာအဓိကအထောက်အကူဖြစ်စေပါတယ်ဒါကြောင့်မြန်မာနိုင်ငံအတွက်လေးရုညဉ့်ဉျမ်းမှုကိုအရင်ဆုံးဖြည့်ရှင်းဖို့လိုတယ်လို့သဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးအေးကြီးကပြောပါတယ်
မြန်မာနိုင်ငံအတွက်လေးတူညီညွတ်မှုကိုမဖြစ်အောင်ဆိုရင်ပထမအချက်ကတော့တည်ပို့ဆောင်ရေးလုပ်ငန်းတွေမှာကားတွေနဲ့ပတ်သက်ပြီးတော့လမ်းမပေါ်မှာနည်းတစ်ထည့်နည်းသွားအောင်ဘယ်လိုလုပ်မလဲ။ဒါမှမဟုတ်ရှိတဲ့ကားတွေကလည်းအရေးသေးကောင်းအောင်ဘယ်လိုလုပ်မလဲဆိုတာကြည့်ရမယ်။အဲ့တော့ကားတွေကိုနှစ်တိုင်းနှစ်တိုင်းဆက်စည်းတဲ့အခါမှာတိတိကျကျသူတို့ကလေးတူညီညွတ်စီအခုံးငွေတွေကိုမြေပိုက်ကနေဘယ်လောက်ထွက်နေတယ်လဲ။အဲ့တော့တိတိကျကျရှိတလားနော်။အဲ့ဒါလုပ်ဖို့လိုရင်နောက်တစ်ချက်ကလူများသုံးတဲ့စနစ်ပေါ့နော်ဘတ်စကားရောတင်မောရောမြေချာရောလင်းနေတော့အဲ့ဒါတွေကိုကောင်းမွန်တဲ့စနစ်တွေထူထောင်ပေးခြင်းအပြင်ကားတကားစနစ်တကားချင်းဒီလိုသွားစရာမလိုဘဲနဲ့သူအများတကားထဲမှာသွားခြင်းအပြင်ပေါ့နော်လုပ်ဖို့နောက်ပြီးသွားတဲ့ account ကို short ချဖို့ CBN တော်တော်ကောင်းမြို့တော်ဝင်စစ်တော်တော်ကောင်းတိုင်းအင်းနေတော်ကောင်းကားလမ်းပေါ်မှာကားနေတော့အောင်ပေါ့နော်နောက်ပြီးလူတွေချော့ချော့မုံမေသွားနေအောင်လုပ်ပေးခြင်းအပြင်အဲ့ဒါတွေကိုလုပ်တယ်လေ
တဲယူပို့ဆောင်ရဟာရုပ်ကျွမ်းလောင်စာတွေကိုတုံးရတဲ့အတွက်လေးရုညဉ့်ဉျမ်းမှုကိုအဓိကဖြစ်စေတာပါဒါအပြင်ရှိပြီးသားလောင်စာတုံးဆက်မှုကြီးမားတဲ့ကဏ္ဍတွေကိုဆန်းစစ်ပြီးရှော့ချဖို့နဲ့အသက်လုံးမဲ့စီမံကိန်းတွေကိုစီစစ်ဖို့လိုအပ်ပါတယ
်ပမာပြမှာရှိတဲ့ကြီးမားသောလေးရုညဉ့်ဉျမ်းမှုဖြစ်စေတော့အရင်အမြင်များကိုကြံကြည့်တဲ့ရှင်ရင်းစွဲတွေပေါ့နော်ကြည့်ပြီးသူတို့မှာအရေးကြီးတွေကိုရှော့ချဖို့ပါတီချိုတဲ့စနစ်ကိုတက်လို့ရမလဲတက်လို့ရမယ်ဆိုရင်တက်တယ်နဲ့အထူးသဖြင့်ဒီအမှုမွားတွေရှော့ချဖို့ဒီဓာတ်ငွေတွေနေတူတဲ့ရောက်တဲ့ဟာကိုရှော့ချဖို့အဲ့ဒါလုပ်တဲ့နဲ့နောက်ပြီးတော့လည်းရှေ့တိုးပြီးလုပ်မယ် project တွေအစီအလုံးတွေထောက်တာရှိနေအဲ့လိုဆိုလို့ရှိရင်တဘာမပဝင်ချင်းထင်းထင်းဆော့ရှော့ဖို့တက်ရောက်မှုပါလေရှိတယ်ဆိုရယ် sensitive အစီအခံစာတွေလောက်တာတော့ရှိရတိုးတော့လည်းဘာတွေဘာတွေလောက်ပါမယ်ဆိုရတာလည်းဟာစာရွက်ပေါ်မှာမဟုတ်ကမဲ့တကယ်တည်းတိတိယောရောက်ဖြစ်စေတဲ့စနစ်တစ်ခုရှိဖို့လိုတယ်ပုံမှန်ပြမှာအဲ့ဒါအရေးကြီးတယ
်မီးလောင်ကျွမ်းမှုကလည်းလေးရုညဉ့်ဉျန်းစီမှုကိုရှော့ချဖို့ကလည်းအရေးကြီးပါတယ
်မီးတဲ့အန္တရာယ်တွေကိုရှော့ချရမယ်ပေါ့လို့ဆိုမီးလောင်လို့ရှိရင်နေထဲမှာညဉ့်ဉျန်းစီအရာတွေအများကြီးရောက်တယ်ဘုံကအစအဲ့တော့လူလုတ်တဲ့ဟာတွေရှိတဲ့ဟာရှိတယ်အဲ့လူလုတ်တဲ့ဟာတွေဆိုရင်ရှော့နိုင်အောင်ရှော့ပေးရမယ်ဥပမာအမိုက်ဖြစ်တာအစအမိုက်သိမ်းစေဖို့နောက်ပြီးတော့နေအိမ်ကြီးမှာလည်းကူတဲ့နေတတိထားရမယ်ရက်ခွက်တွေမှာလည်းမီးတွေပါလေမလောက်အောင်ဘယ်လိုလုပ်မလဲအဲ့ဒါလုပ်ရမယ်အဲ့တော့မီးနဲ့တစ်ချက်ချင်းမှာလည်းဖန်လို့ဓာတ်ငွေတွေရှော့ချဖို့အဓိကပဲ CO2 ပေါ့နော်ကာဗွန်ဒိုင်အောက်ဆိုက်ရှော့ချဖို့ဆိုလို့ရှိရင်စစ်ပင်တွေများများလိုတယ်
တပင်တွေဟာတိတ်ကိုအေးပါတဲ့အတွက်တပင်တွေတိုးလာအောင်ကြိုးစားနိုင်တဲ့အချက်၃ချက်ရှိတယ်လို့ပြောပါတယ်
။ဗမာပြည်မှာတပင်တွေအေးအတွက်ရော့သွားတာကတိတ်ခိုးထုတ်တာလည်းအများကြီးပါတယ်။အဲ့တော့တိတ်ခိုးထုတ်တဲ့ဟာတွေကိုနိုင်နိုင်နေနေပိတ်နိုင်ရမယ်။ဒါတစ်ခု။နောက်တစ်ခုကရှင်းစဲတပင်တွေကိုဟိုရှိနေတဲ့လမ်းအနေမှာလမ်းဖောက်တာဖြစ်ဖြစ်တရားဖောက်တာဖြစ်ဖြစ်အဆောက်အဦဆောက်တာပဲဖြစ်ဖြစ်မလို့အဖင်းနဲ့ခုတ်ချပြတာလည်းမလို့တင်ဘူး။နောက်တစ်ခုကစစ်ပင်တွေကဟိုလေလူတိုင်းကပို့ပြီးတော့စိုက်တယ်နဲ့စိုက်တဲ့အခါမှာလည်းဒီလိုရက်ွက်တစ်ခုချင်းအနေနဲ့ကိုစိုက်ချင်တယ်စိုက်တယ်မျိုးမဟုတ်ဘဲနဲ့အစိုးရနဲ့ပူးပေါင်းပြီးဒေနီယာမျိုးကတော့စိုက်တယ်နဲ့ဒေနီယာမျိုးကမစိုက်တဲ့နဲ့ဆိုတာမျိုးလေအမျိုးအစားအစားနေရာအစားတတ်မှတ်ပြီးစနစ်တကျလေးလုပ်တင်တယ်နဲ့မဟုတ်ဆိုပြန်ခုတ်နေရတယ်နော်ဒီစိုက်တာမဟုတ်လို့ရှိရင်အဲ့ဒါမျိုးလုပ်တင်တယ်ဘာကြောင့်လုပ်တင်တယ်လဲဆိုတော့ကာဗွန်ဒိုင်အောက်ဆိုက်ကိုသူကစုပ်နိုင်တယ်တပင်တင်ကတစ်နှစ်မှာဆိုလို့ရှိရင်သူက48ပေါင်ဆုတ်ကာဗွန်ဒိုင်အောက်ဆိုက်ကိုအဲ့တော့နှစ်၄၀ရှိရပင်ဆိုလို့ရှိရင်ကာဗွန်ဒိုင်အောက်ဆိုက်တစ်တန်လုံးဆုတ်မယ်နော်အဲ့တော့တပင်ရဲ့ကဏ္ဍကအမတန်အရေးပါတယ်နောက်ပြီးတပင်ရှိခြင်းအပြင်လည်းအမြေကြီးကပြုံးတိခြင်းကိုကာကွယ်တယ်အဲ့တော့မြေကြီးကပြုံးမယ်ဆိုလို့ရှိရင်အမိုက်တည်းဖုံနေလဲလွင့်တာပေါ့နော်နောက်ပြီးတော့မြေကြီးကမပြုံးတဲ့အကြောင်းလဲမြေကြီးထဲမှာနေတဲ့ပုံမှန်အသေးကောင်အသေးလေးတွေကိုလည်းနေနိုင်ဖို့တို့တို့တနည်းအားလေးလုပ်ပေးလို့ဖြစ်တယ်အဲ့တော့တပည့်ကန္တာကအရေးကြီးတယ်
။နောက်အရေးပါတဲ့အချက်တစ်ခုကညဉ့်ညံပစ္စည်းတွေဆန့်ထုတ်နိုင်တဲ့ဆက်ယုံအလုပ်ယုံတွေလုပ်ကံခွင့်ပတ်မစ်ကိုစနစ်တကျတတ်မှတ်ပေးဖို့ဖြစ်ပါတယ်
။ရှင်းစက်စက်အလုပ်ယုံတွေကတစ်ခါဆောက်လုပ်ခွင့်ပြီးလို့ရှိရင်တို့ကိုလည်းပတ်ပစ်ခါမှာတို့ကိုရက်အောင်လုပ်ဖို့ဥပဒေနဲ့လိုက်နာဖို့လုပ်ဖို့အမတန်ခက်နေတယ်။အဲ့တော့ဆိုတော့သူတို့အတွက်လေထုညဉ့်ညံမှုနဲ့ပတ်သက်ပြီးတော့ပါမစ်အစနစ်တစ်ခုကိုခိုင်ခိုင်မာမာတည်ဆောက်ဖို့လုပ်တယ်။အဲ့စနစ်အောက်မှာသူတို့ကိုလေထုညဉ့်ညံမှုနဲ့ဆိုင်တဲ့သက်သက်နော်ပါမစ်တစ်ခုပေးတယ်။အဲ့ပါမစ်မှာပေါ်ပြထားတဲ့အခြေအနေတွေတိုင်းသူတို့မလဲပတ်ဖို့ဆိုရင်သူတို့ကိုရပ်ပစ်နိုင်ဖို့ဒါမှမဟုတ်ရှေ့တတိပေးပတ်နိုင်ဖို့နောက်သူတို့ကိုအဲ့ပါမစ်တက်တန်းကိုလည်းကန့်တက်ပြီးတော့ဒီမှာ၅နှစ်တက်တန်းလို့ထားလို့ရှိရင်ဒီတက်တန်းအတွက်မှာသူတို့မလိုက်နိုင်ဘူးဆိုရင်သူတို့ကဆက်လက်လည်းပတ်လို့ရမှာမဟုတ်ဘူးဆိုရက်ပြန်လည်းပြီးထင်းချုံနိုင်တဲ့အာဏာရှိတဲ့ပါမစ်စနစ်တစ်ခုကိုထိတိထွန်းထားတယ်ဒါမှလည်းသူတို့ကစနစ်တကျနိုင်လာမယ်နောက်ပြီးတော့လေဒုကလည်းဘလောက်ဆိုးတယ်လဲဆိုတာသိဖို့ဆိုရင်တိုင်းတာမှုတွေလိုတယ်အဲ့တိုင်းတာမှုတွေအတွက်လိုအပ်တဲ့ပံ့ပိုးမှုတွေပေးတယ်အဲ့လိုလုပ်တဲ့ခါမှာလည်းလူတွေတဲကနော်ကိုယ့်ဘောက်ကိုဟိုစေတနာနဲ့လှူအပ်ပေးမဲ့လူတွေကိုလည်းအများကြီးတုံးလို့ဆိုတယ်ပညာပေးတယ်လည်းအများကြီးလုပ်ဖို့လုပ်ပါတယ်
တဘောဝန်းကျင်အင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်ဒေါက်ကင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုအပတ်စဉ်အခုလိုတောက်ကြညတိုင်းမှာတင်ဆက်ပေးနေပြီးတော့မနေ့ပြန်စနေမနေ့ခင်းနေ့မှာလည်းတက်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ် VOE ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ် 012-382-999 လေးကိုဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်အစီအစဉ်လေးအဆုံးမသက်ခင်မှာမဆုမြတ်မောနောက်ဆုံးရသတင်းချင်းချုပ်တစ်လှည့်ပြောပြပေးပါရှင်
။ American ပြည်တော်စုမှာ COVID-19 ရောဂါပြန့်နှံ့ဖြစ်ပွားမှုတိုက်ဖျက်ရေးအရေးပေါ်အသုံးစရိတ်ဒေါ်လာ 8.3 ဘီလီယံသုံးစွဲမဲ့ဥရေကြံကိုသမ္မတဒေါ်နယ်ထရန့်မကြာခင်တုန်းကပဲလက်မှတ်ထိုးပြထားလိုက်ပါတယ်။ COVID-19 ရောဂါဆစ်ဆီးတဲ့ပစ္စည်းတွေအလုံးအလောက်မရှိတာကြောင့်အစိုးရဘော်ဝေဖန်မှုတွေရှိနေချိန်မှာစမ်းသပ်ပစ္စည်းအဆုံးသတ်တမ်းအခုသတင်းပတ်ထည့်ရဖို့မျှော်လင့်တယ်လို့ကျန်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီးကပြောကြားခဲ့ပါတယ်။American ပြည်ထောင်စုမှာလောလောဆယ်အထိပိုးကူးနေတဲ့သူက200ကျော်ရှိနေပြီးတော့သေဆုံးသူ12ယောက်ရှိပါတယ် Maryland, California, Florida နဲ့ Hawaii ပြည်နယ်တွေမှာပိုးကူးဆက်မှုကြောင့်အရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်ကမ္ဘာတဝန်းမှာတော့ COVID-19 ရောဂါဖြစ်နေသူအခုချိန်ထိ 98,900 ကျော်ရှိပြီးတော့သေဆုံးသူ 3,400 နီးပါးရှိပါတယ်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာတော့ဒီအကြီးအကဲနိုင်ငံရေးသမားတွေတက်ရောက်တဲ့အခမ်းအနားတစ်ခုမှာတနက်သမားတစ်ယောက်ကဝင်ရောက်ပစ်ခတ်လို့28ယောက်ထပ်မံနေတေဆုံးပြီးတော့55ယောက်ထိခိုက်ဒဏ်ရာရသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။နိုင်ငံခြားဆက်တံမှုတွေကိုတင်ဆောင်လာတဲ့ဆေးရဟယင်တစ်စင်းရှမ်းပြည်နယ်မြောက်ပိုင်းမှာပြတ်ကျခဲ့လို့ရဟယင်အဖွဲ့ဝင်တချို့ထဏ်ရာရသွားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကွက်ခိုင်မြို့နယ်ကောင်းခါကျေးရွာကနေလာရှိုးမြို့ကိုသွားမဲ့ဆေးရဟယင်တစ်စင်းပြန်တက်ပြီးတော့မီတာ30လောက်အရောက်မှာပြတ်ကျပြီးရဟယင်အဖွဲ့ဝင်တချို့ထဏ်ရာရသွားတာပါ။ကောင်းခါကျေးရွာအနီးမှာဒီတက်မတော်ကမကြခင်တုန်းကဖမ်းမိထားတဲ့မူရစ်ဆေးတွေနဲ့မူရစ်ဆေးချက်တဲ့နေရာတွေကိုသတင်းတောက်တွေနဲ့နိုင်ငံခြားစစ်တပ်မှုတွေကိုခေါ်ပြပြီးအပြတ်မှာအခုလိုရဟယင်ပြတ်ကျတာပါ။ American စစ်တပ်မှုအပအဝင်နိုင်ငံခြားစစ်တပ်မှုတွေလိုက်ပါတော့
ဲ့ရဟယင်ပြတ်ကျခဲ့တာဖြစ်ပြီးတော့နိုင်ငံသားစစ်တပ်မှုတချို့အနည်းငယ်ဒဏ်ရာရခဲ့တယ်လို့ရဟယင်မှုနဲ့ရခိုင်ယင်ဝင်တဲ့စုစုပေါင်း၃ယောက်လည်းဒဏ်ရာရသွားခဲ့ကြပါတယ်ရှင်
။နောက်ဆုံးရသတင်းချင်းညုတ်ကိုမဆုမျက်မုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမခင်ဖြူထွေးဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Aiden Udugu ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်မနေ့စနေမနေ့ခင်းမှာထုတ်လင်းပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.